မင်္ဂလာပါ။သင်တို့ The City Podcast ကနေပြီးကြိုဆိုလိုက်ပါခင်ဗျာ။ယနေ့ Sam C မှာဆရာမစူဇန်းနာမင်းကနေပြီးနှုတ်ဘတ်တော်ဝင်လာမှာဖြစ်ပါတယ်။မိမိရဲ့အသက်တာကိုကောင်းကြီးဖြစ်စေမယ့်ဘုရားသခင်ရဲ့နှုတ်ဘတ်တော်နဲ့နီလန်းတွေကိုအတူတူခံယူကြရအောင်ခင်ဗျာ
။အာမင်။အာယဘာယလက်ခုပ်တူပြီးဘုရားရဲ့နှုတ်ဘတ်တော်ကိုကြိုဆိုရအောင်။အာမင်။ကျမရဲ့နောက်ကိုကျမရဲ့နောက်ကနေလိုက်ပြောပါဒီနေ့နှုတ်ကပတ်တော်သည်ကျွန်ုပ်အတွက်ဖြစ်သည်ကျွန်ုပ်နှုတ်ကပတ်တော်အပြင်ပြောင်းလဲပြီနိုးထပြီဖယားနောက်ကိုလိုက်တက်ပြီဖယားအချစ်ကိုအထူးခံစားရပြီအာမင်နောက်တစ်ခါတော့လက်ခုပ်ကြည့်ပါဒီနေ့ဖယားရဲ့နှုတ်ကပတ်တော်ကိုချီးမွမ်းပါအာမင်အာမင်ဒီမိနာမှာရှေ့သူကိုပြောပါနှုတ်ကပတ်တော်ကိုနှလုံးသားနဲ့ခံယူပါလို့ပြောပြီးမှပြန်ပြီးတော့နေရာယူစီလိုတယ်Amen. အရကုပ်ပင်းနာမှာရှိတဲ့သူကိုနောက်တစ်ခါလောက်ထပ်ပြီးတော့ကြည့်ပြီးတော့ပြောပေးပါအောင်။ဘာများအဆင်မပြေတာရှိလဲလို့ပြုံပြုံလေးပြောပါအောင်။ထပ်ပြောလိုက်ပါ။ဖះပြင်ဆင်ပေးမယ်နော်လို့။ Amen. ဖះကိုစိတ်ချဝင်အတွက်ဖြစ်တယ်။ Hallelujah. ဒီနေ့မကြမ်းမာတဲ့သူတွေအသင်ကိုဖះသခင်ကဘုရားရဲ့မျက်မှောက်တော်ထဲမှာအခုကျမ်းမာခြင်းတကူတော်ကိုဆေလွတ်နေပြီဖြစ်တယ်။ဝန်တုံးနဲ့လာတော်သူတွေဒီနေ့ဘုရားသခင်အသင်ရဲ့ဝန်တုံးအားလုံးကိုသူရဲ့မျက်မှောက်တော်ထဲမှာယူသွားပြီဖြစ်တယ်။သင်ဟာလွတ်မြောက်တော်သူဖြစ်တယ်။အာမင်။ဟာလေလုယ။အဲ့တော့ဒီနေ့မှာမိသားစုဝင်တယောက်ချင်းစီတိုင်းအတွက်ကျွန်မနှုတ်ကပတ်တော်เนาะကျွန်မအတွက်ကောင်းချီးဖြစ်တဲ့နှုတ်ကပတ်တော်ကိုပြင်ဆင်ထားတယ်။အဲ့တော့ဒီနှုတ်ကပတ်တော်ကိုကျွန်မတို့နားလည်ပြီးဆိုရင်ခရစ်ယာန်အသက်တာထဲမှာတဖြည်းဖြည်းနဲ့ကြီးထွားလာဖို့ပဲရှိပါတယ်။အဲ့တော့နှုတ်ကပတ်တော်ရဲ့ကောင်းစဉ်ကလိုက်ပြောပါအောင်နေရာမှန်အောင်ပွဲမှန်နောက်တစ်ခေါက်ပြောပါအောင်နေရာမှန်နေရာမှန်အောင်ပွဲမှန်အောင်ပွဲမှန်အဲ့ဒီနေ့ကျမတို့ယုံကြည်သူတွေနေရာမှန်မှာရှိတတ်ဖို့လည်းအရေးကြီးတယ်နေရာမမှန်ဘူးဆိုရင်ကျမတို့ရမယ့်အောင်ပွဲတွေဆုံးရှုံးနိုင်စရာအကြောင်းရှိပါတယ်အခုဆိုရင်ကျမတို့ဒီ2023ကိုဖြတ်သန်းလာတာ3ပုံပုံရင်2ပုံမကောက်2ပုံကျိုးသွားပြီပေါ့နော်အခုဩဂတ်စ်လကုန်တော့ပြီ2ပုံကျိုးသွားပြီအဲ့ကိုရဲ့တက်တာထဲမှာအောင်ပွဲစစ်မှန်တဲ့အောင်ပွဲတွေတိမ့်ပိုက်ခဲ့ပြီးပြီလားဒီနှစ်နဲ့ဆိုင်တဲ့ဖျားသွားစေခြင်းတဲ့နေရာကိုသွားပြီးပြီလားဖျားတိမ့်ပိုက်စေလိုတဲ့အရာတွေကျွန်တော်တို့တိမ့်ပိုက်ခဲ့ပြီးပြီလားအတ္တတာထဲမှာတိုးတက်မှုရှိခဲ့ရလားဒီခါလေးကျွန်တော်တို့ကနှစ်သက်ကူးပြီဆိုကျွန်တော်တို့အမြဲတမ်းစဉ်းစားလေးရှိတဲ့အရာကဘာလဲဆိုတော့ဒီနှစ်မှာတော့ဝိညာဉ်ရေးရအတ္တတာထဲမှာငါတိုးကိုတိုးတက်ရမယ်ပညာရေးပိုင်းဆိုင်မှာတိုးတက်ရမယ်အတွေးခေါ်ပိုင်းဆိုင်မှာစိတ်ပိုင်းဆိုင်မှာငါရင့်ကျက်ရမယ်တိုးတက်ရမယ်စသဖြင့်ဒီလိုမျိုးကျွန်တော်တို့အမြဲတမ်းနော်စဉ်းစားလေးရှိတယ်ဟုတ်ပါသလားအဲ့တော့အခုကျမတို့နှစ်ရက်နော်သုံးပုံမှာနှစ်ပုံကျိုးသွားပြီဖြစ်တဲ့အခါမှာပြင်ပြီးတော့ကျမတို့ဆင်ခြင်ကြရအောင်ငါတကယ်တိုးတက်ခဲ့ရလားငါတကယ်အောင်မြင်မှုအစ်စ်အမှန်တွေကိုငါရဲ့အတ္တတာထဲမှာတိမ့်ပိုက်ရယူနိုင်ခဲ့ရလားလို့ကျမတို့စဉ်းစားရအောင်ဆိုမှဆိုမိသားစုရှိတဲ့သူတွေကမိသားစုနဲ့ဆိုင်တဲ့ပန်းတိုင်ကိုငါတကယ်ရောက်ပြီလားအရင်တော့ကတခါတည်းစကားများလက်တိနဲ့ထိုးချိတ်တယောက်နဲ့တယောက်နားမလည်နိုင်နဲ့မိသားစုတွေကဒီနှစ်မှာလည်းဒီအတိုင်းပဲဆက်လုပ်နေတုံးလားဒီလိုစင်ကြင်ပွင့်ရတဲ့ဖြစ်တယ်ဒါမို့ရင်တော့ကအလုံးလိုက်ရှာတယ်ဝင်ဝင်များရင်ပြီးရောငါဘယ်နေရာပဲကြကြငါအလုံးလုံးမယ်လို့တွေးခေါ်ထားတဲ့သူတွေအဲ့တော့ဆိုပါစို့ကိုလုံနေတဲ့အလုံးအပြင်ကိုယ့်ရဲ့အတ္တထဲမှာဝင်ငွေတော့ရပါတယ်ပညာသင်ယူမှုတစ်ခုမှမရှိဘဲနဲ့ရတဲ့ဝင်ငွေဖြစ်နေသလားဒီလိုကျွန်မစဉ်းစားစေချင်တယ်ဒါမှမဟုတ်တပတ်တစ်ခါဘုရားကျောင်းတော့လာပါတယ်ဘုရားကျောင်းတစ်ခုခုတော့ကိုသွားပြီးတော့တက်ရောက်နေပါတယ်ဒါပေမဲ့အဲ့ဒီတက်ရောက်တဲ့ဘုရားကျောင်းမှာအဲ့ဒီနေရာမှာကိုယ့်ရဲ့အတ္တတာတကယ်ကြီးထွားမှုရှိနေရဲ့လားဘုရားခေါ်တဲ့ပန်းတိုင်ကိုကိုယ်တကယ်ရောက်နေရဲ့လားဘုရားရဲ့အကြံစီတွေကိုကိုတိုးတိုးပြီးတော့နားလည်လာရဲ့လားစဉ်းစားရအောင်အဲ့တော့ဒီနေရာမှာကျွန်မပြောချင်တဲ့အရာကကိုလှုပ်ဆောင်ခဲ့တဲ့အရာတိုင်းမှာပြန်လည်ပြီးတော့ချင့်ချိန်တက်ပွင့်တယ်ဖြစ်တယ်အဲ့လိုကျမတို့ကစဉ်းစားချင်းချင်းလိုက်မှပဲဒီနေ့နှုတ်ကပတ်တော်ထဲမှာဘယ်လိုပြောရလဲဆိုပညာရှိတဲ့သူတဲ့ဟာလေလုယာဘယ်နာမှာရှေ့သူကိုထပ်ပြောပါအောင်ပညာရှိသောသူကသင်ပဲလို့အာမင်ရခုလိုမျိုးကျမကစဉ်းစားစင်ချင်ခိုင်းတဲ့အခါမှာတချို့သောသူတွေကဂျောင်ပိတ်တယ်လို့အဖြစ်မရတဲ့သူတွေရှိလိမ့်မယ်ငါမတိုးတက်ခဲ့ဘူးပဲငါစံစာဖတ်မယ်လို့နှစ်ဆစဉ်းစားရအခုချိန်ကြီးစံစာမပြီးသေးဘူးပြီးငါပြန်ပြက်သွားပြန်တယ် နော် relationship ပိုင်းဆာမှာလည်းဒီအတိုင်းပဲငါဖြစ်ချင်တယ်လို့ငါရည်ရွယ်ထားတယ်လို့မဖြစ်လာဘူးအကုန်လုံးပျို့ပြက်နေတဲ့အရာတွေဖျို့ဖျဲဖြစ်နေတဲ့အရာနော်စိတ်ပိုင်းဆာမှာလည်းအရင်တော့ဒေါသထွက်စိတ်ကောက်နော်စိတ်မြန်လက်မြန်ဖြစ်တဲ့အချိန်တွေကလည်းအခုဒီအချိန်တွေအတိုင်းပဲရှိနေသေးတယ်အရင်တော့ကငါဝါကြွားတယ်ဖျားနဲ့ဆိုင်တဲ့အရာမှမဝါကြွားဘူးလောကနဲ့ဆိုင်တဲ့အရာမှငါဝါကြွားလေးရှိတယ်အခုလည်းဒီအတိုင်းပဲဆိုရင်ဒီနေ့နှုတ်ကပတ်တော်ဟာတင်ကိုအောင်ပွဲခံစီမဲ့နှုတ်ကပတ်တော်ဖြစ်တယ်။အာမင်။အာမင်။အဲ့တော့ဒီနေ့မှာနှုတ်ကပတ်တော်တို့ကိုကျွန်တော်တို့အဓိကဖတ်ရအောင်။တရားဟောရာကျမ်းအခန်းကြီး1အခန်းငယ်1ကနေ3အထိဖြစ်တယ်။တရားဟောရာကျမ်းအခန်းကြီး1အခန်းငယ်1ကနေ3အထိဖြစ်တယ်။အဓိကဖတ်ရအောင်။သာရဘုရားကလည်းတင်တို့ဒီကာလအချိန်စေအောင်ဤတောင်ကိုလှည့်လည်ကြပြီ။တပန်းမြောင်မျက်နာတို့တွားကြအောင်တော့။အဲ့တော့ဒီနှုတ်ကပတ်တော်ကိုရေးထားတဲ့အချိန်ကတော့ဘယ်အချိန်လဲဆိုတော့ကျမတို့ဣသရေလလူမျိုးတွေဖယားသခင်ကတောထဲမှာလှည့်လည်နေတဲ့အရာမလုပ်ဘဲနဲ့သူတို့သွားမဲ့ပန်းတိုင်ဖြစ်တဲ့ခါနန်ပြည်တဲကိုသွားပူရင်အတွက်เนาะဒီနေ့ဖယားသခင်တိုက်တွန်းတဲ့အချိန်ခါမှာရေးခဲ့တာဖြစ်တယ်အဲ့တော့အဲ့အချိန်မှာသူတို့ကဘယ်နားမှာရှိနေခဲ့တယ်လဲဆိုတော့စိရတောင်တဝိုက်မှာရှိနေကြတာဖြစ်တယ်စိရတောင်လို့ပြောတဲ့ခါမှာအဲ့ဒီတောင်မှာဘသူတွေနေကြတယ်လဲဆိုလို့ရှိရင်ယာကုပ်ရဲ့အကိုအေးတော်ရဲ့အမျိုးအနွယ်ကစိရတောင်တဝိုက်မှာနေကြတာဖြစ်တယ်။ပြီးတော့အဲ့နည်းနည်းလေးထပ်ပြီးတော့လွန်လိုက်မယ်ဆိုလို့ရှင်လောတရဲ့အမျိုးတွေဖြစ်တဲ့လောတရဲ့နော်သမီးနှစ်ယောက်နဲ့လောတပြန်ရတဲ့အမျိုးအနွယ်ရှိတယ်။မောဘအမျိုးအနွယ်နဲ့အာမုံအမျိုးအနွယ်တွေကအဲ့မှာနေကြတာဖြစ်တယ်။ဆိုတော့ပြည်တနာကပါလေဆိုတော့ဣသရေလလူမျိုးတွေကအခုနအေးတော်ရဲ့အမျိုးအနွယ်လောတရဲ့အမျိုးအနွယ်တွေရှိတဲ့ဒီပပလေမှာသူတို့ကကျင်လေပြီးတော့မှသူတို့ဘလို့အတွေးခေါ်ရှိတယ်လေဆိုတော့ဒီမြို့ကငါတက်သိမ်းမယ်ဒီမြို့မှာပဲငါတို့တခါတည်းတော့ငါတို့ရဲ့နယ်မြေကိုချဲ့ထွင်လိုက်မယ်ဆိုရအတွေးခေါ်ဣသရေလလူမျိုးမှာရှိတယ်ဆိုတော့ဒီအရာကတော့ဒါတရားဟောရာကျမ်းအခန်းကြီး1မှာဖော်ပြထားတာဖြစ်တယ်တရားဟောရာကျမ်းအခန်းကြီး1ရဲ့အဆုံးသက်ကိုကြည့်လိုက်မယ်ဆိုရင်ဣသရေလလူမျိုးတွေကဒီပဝန်းကျင်မှာကျင်လေခြင်းမတိုင်ခင်သူတို့ကအာမောရိအမျိုးသားတွေကိုတွားပြီးတော့တိုက်ခိုက်ခဲ့တဲ့အချိန်တစ်ချိန်ဆိုတာရှိခဲ့တယ်ဘာဖြစ်လို့တွားပြီးတော့တိုက်ခိုက်ခဲ့တယ်လဲဆိုတော့သူတို့အဲ့နားမှာကျင်လေပြီးတော့နေရာချခြင်းနဲ့စခန်းချခြင်းနဲ့အဲ့တော့သူများရှိတဲ့ကောင်းကြီးမင်္ဂလာသူများရှိတဲ့နေမြေသူများမှာရှိနေတဲ့နော်ပိုင်ဆိုင်မှုတွေကိုသူတို့ကသဘောကျပြီးတော့သူတို့ဘာလို့ဖြစ်ချင်ပြီးတော့အဲ့နေမြေထဲမှာနေချင်တာဒါနဲ့ဘုရားကပါပြောလဲဆိုတော့ငါခေါ်တဲ့အရက်ကအဲ့ဒီအရက်မဟုတ်ဘူးနော်ငါခေါ်တာကခါနန်ပြည်တဲကိုငါခေါ်တာဒါကြောင့်သွားပြီးတော့အာမောရိလူတွေကိုစစ်မတိုက်ပါနဲ့လို့ဘုရားသခင်ကပြောပေမဲ့ဣသရေလလူမျိုးတွေကနားမထောင်မဲနဲ့စစ်တိုက်တဲ့အခါမှာပြားအနောက်ကနေလိုက်တယ်လို့ပဲဣသရေလလူမျိုးကိုအာမောရိလူတွေကတရှိန်ဟုန်နဲ့လိုက်တဲ့အခါမှာအများကြီးတေချေပြက်စီးမှုတွေဖြစ်တယ်ငိုကြွေးခြင်းတွေတက်ရောက်လာတယ်တနည်းအားဖြင့်အောင်ပွဲမရဘဲနဲ့ငိုကြွေးခြင်းနဲ့အဆုံးသတ်တယ်ဆိုရအဖြစ်ပြက်သူတို့ဖြစ်ခဲ့တယ်အဲ့တော့အဲ့လိုဖြစ်ပြက်ခဲ့တဲ့အခါမှာဒီတစ်ချိန်တော့သူတို့နိုင်လို့ရမယ့်လူတွေသူတို့တွေ့ပြီလို့သူတို့ကစဉ်းစားထားတာဒါကြောင့်မလို့သူတို့ကဘာလုပ်လဲဆိုတော့ခုနကကျွန်မပြောခဲ့တဲ့နေမြေတဝိုက်မှာသူတို့ကကျင်လည်နေတာဖြစ်တယ်ဒါနဲ့ဘုရားကဘာပြောလဲဆိုတော့ဟေးဣသရေလလူတွေမင်းတို့ဒီနေရာမှာကျင်လည်နေတဲ့အရာကိုရက်တန်းကရက်ပါခရီးသွားပါမြောက်ဘက်ကိုသွားပါအထက်ရက်ကိုသွားပါမင်းတို့ကငါပြင်ဆင်ထားတဲ့အရက်ကိုမင်းတို့စိတ်စိတ်ကြည့်ရှုပြီးတော့သွားဖို့ရန်အတွက်ဒီနေ့ဘုရားသခင်ကဣသရေလလူမျိုးကိုပြောတာဖြစ်တယ်အဲ့တော့ဒီနေ့ကျမတို့ရဲ့အတ္တတာထဲမှာဣသရေလလူမျိုးတွေလိုပဲတချို့တချို့သောတောင်ပတ်ဝန်းကျင်မှာကျမတို့နေတတ်ကြတယ်အာမင်ဟုတ်လားအနားမှာရှိနေတဲ့တချို့တချို့သောယုံကြည်သူတွေကအော်သူတို့ကလေသူတို့ပုံမှန်တိုင်းပဲသူတို့အသက်ရှင်တာဘုရားရဲ့အမှုတော်ဆောင်တာလည်းမဟုတ်ပါဘူးဘုရားကြောင့်လေတခါတလေသူတို့လာတက်တယ်ဒါမှမဟုတ်သူတို့ရဲ့အသက်တာထဲမှာနော်ချဲထိုးခြင်းလဲထိုးတာပဲထီထိုးခြင်းလဲထိုးတာပဲဆဲခြင်းလဲဆဲတာပဲနှိုက်ကလက်သွားခြင်းလဲသွားတာပဲအရက်လဲတောက်တာပဲဂိမ်းလဲနော်ဆော့တာပဲလောင်းကစားလဲကျင်လေတာပဲငွေကြေးလဲလိန်လေတာပဲအော်သူတို့လိန်လေသလိုသူတို့ရဲ့အမျိုးအနွယ်လေလို့လိုက်ပြီးတော့ကိုကနော်ကော်ပီကူးခြင်းတဲ့အရာလေးတွေရှိတတ်တယ်လောကနဲ့ဆိုင်တဲ့အရာတွေကိုသွားပြီးတော့နော်သူဘာကိုသွားပြီးတော့အားကြပြီးတော့မှအော်ငါလဲသူတို့လိုလိုက်ပြီးတော့နေလို့ရပါတယ်ဆိုရဲအတွေးခေါ်မျိုးလေးတွေရှိတတ်တယ်ဒါပေမဲ့ဘုရားသခင်ကကျမတို့ကိုဒီလောကထဲမှာထားထားတဲ့အရာကထိုကဲ့သို့အတွေးခေါ်နဲ့အသက်ရှင်ဖို့ရတယ်မဟုတ်ဘူးဘုရားသခင်ပြင်ဆင်ထားတဲ့ yes ra ရှိတယ်တန်ရှင်းတဲ့ yes ra ရှိတယ်အောင်မြင်ဖို့ရတဲ့ဘုရားသခင်သိမ့်ပိုက်စေလို့တဲ့ yes ra ရှိတယ်အာမင် hallelujah ခါဒီကျမတို့ကဒီလောကရဲ့ဖိစီးမှုနဲ့ဝန်ထုပ်တေကြောင့်ဒါမှမဟုတ်တစ်ဖက်မှာလဲတခါတည်းသွေးဆောင်ခြင်းတွေကြောင့်အဲ့ဒီနာမှာတဝဲလေအသက်တာမကြီးထွားတဲ့သူတွေရှိတယ်။ဒီနေ့ဘုရားခင်တင့်ကိုကြီးထွားစေချင်တယ်။အာမင်။ အဲ့ဒီနေရာတွေကထွက်ဖို့ ਨੇ ဘုရားသခင်အလိုတော်ရှိအကယ်၍သင်ကအဲ့ဒီနေရာမှာမထွက်ဘဲနဲ့တဝဲလေလေဖြစ်နေတယ်ဆိုရင်ဘာနဲ့သွားတူလဲဆိုပုံဥပမာတစ်ခုကျွန်မပေးမယ်ဥမာဆိုပါစို့နော်နိုင်ရင်တလုံးကိုသင်ဝယ်တယ်အဲ့နိုင်ရင်ကတံပိုးကြီးတယ်ဆိုပါစို့တံပိုးဘလောက်ပဲကြီးကြီးအဲ့ဒီနိုင်ရင်ကဘလောက်ပဲလှလှကျိုးကဘလောက်ပဲကောင်းကောင်းဆက်ကဘလောက်ပဲနော်အစစ်မြစ်နဲ့ဆက်ဖြစ်နေပါစေအထဲထဲမှာရှိတဲ့လက်တံကနေရာမှန်မလဲပတ်နေဘူးဆိုရင်လူတယောက်သုံးပုံနဲ့အကျိုးမရှိလက်ခံလားအဲ့တော့ဘာလုပ်ပေးရလဲဆိုတော့နေရာမမှန်တဲ့နေရာကိုပြန်ပြီးတော့နေရာမှန်ရောက်အောင်သူကလှက်ပတ်ပေးလိုက်ရတယ်ဒီလိုပဲကျမတို့ရဲ့အတ္တထဲမှာဖရာသခင်ကကျမတို့ရောက်မဲ့နေရာကိုရောက်စေဖို့ရန်အတွက်ကျမတို့ရဲ့အတ္တကိုဒီနေ့နှုတ်ကပတ်တော်အပြင်ပြုတ်ပြနေတာဖြစ်တယ်ဖရာသခင်စကားပြောနေတာဖြစ်တယ်ကျမတို့ကိုတတိပေးနေတယ်တချို့တွေကဘာသာရေးထုံတန်းစင်လာတိုင်းမှာလဲပတ်ပြီးတော့ပျော်မွေ့နေတတ်ကြတယ်အော်ငါတို့ကတော့ဒီဘာသာရေးထုံတန်းစင်လာတဲ့မှာပဲငါတို့ပြုံမယ်ငါတို့ဝိညာဉ်ရေးအတ္တကြီးထွားစရာမလိုဘူးငါတို့เนาะအနာမှာရှိတဲ့ငါတို့ရဲ့မိသားစုတွေဒါမှမဟုတ်ငါတို့နဲ့သက်ဆိုင်တဲ့လူပုဂ္ဂိုလ်တွေပျော်ရင်ပြီးရောငါဝိညာဉ်ရေးအတ္တကြီးထွားစရာမလိုပါဘူးလို့သင်စဉ်းစားနေတယ်ဆိုရင်ဘာသာရေးဆိုတဲ့တောင်ပတ်ပတ်လေးမှာသင်လှည့်ပတ်နေတာပဲ Come on Amen ဒါကြောင့်လို့သင်ကိုဘုရားသခင်နေရာမှန်ရောက်စေခြင်းနဲ့ဘယ်နောက်မှရှိသူကိုကျွန်မကိုစားပြုံပြုံလေးပြောပြပါနေရာမှန်သွားဖို့လိုတယ်Amen. ရဒီမှာကြည့်လိုက်တဲ့အခါမှာနေရမန်တင်းရဲ့အတ္တတားထဲမှာရောက်မရောက်ကိုဘယ်လိုသိနိုင်တယ်လဲဆိုတော့ Okay. ကျွန်မတခုစဉ်းစားခိုင်းမယ်နော်။အဲ့ဒါကဘာလဲဆိုတော့အခုကိုလုံနေတဲ့အရာဝိညာဉ်ရေးရပဲဖြစ်ဖြစ်ကာယနဲ့ဆိုင်တဲ့အရာပဲဖြစ်ဖြစ်ကိုလုံဆောင်နေတဲ့အရာပေါ်မှာအရသာခံပြီးတော့စဉ်းစားကြည့်။ Okay, လာပြီနော်။အပြစ်ဒူးကြိုက်နဲ့ဆိုင်တဲ့အရာလည်းဖြစ်ကောင်းဖြစ်နိုင်တယ်။ပညာရေးနဲ့ဆိုင်တဲ့အရာဖြစ်ကောင်းဖြစ်နိုင်တယ်။တခုခုဖြစ်နိုင်တယ်။အဲ့ဒီအရာပေါ်မှာအရသာခံပြီးတော့စဉ်းစားအခုစဉ်းစားအိမ်နောင်ရေးလည်းဖြစ်နိုင်တယ်စဉ်းစားပါအဲ့တော့စဉ်းစားနေတဲ့အချိန်မှာဘာစဉ်းစားရမလဲဆိုတော့တစ်ဖက်မှာလဲအဲ့ဒီကိုယ့်ရဲ့ကျင်လည်နေတဲ့ပတ်ဝန်းကျင်မှာကိုရောက်နေတဲ့အခါမှာအဲ့ဒီအရာကကိုယ့်ရဲ့အနာဂတ်ကိုလှပအောင်ပုံဖော်နိုင်လားလို့စဉ်းစားထပ်ပြီးစဉ်းစားဝိညာဉ်ရဲ့အတ္တဆိုပို့ပြီးတော့ကြီးထွားလာနိုင်လားအလုတ်ဆိုလို့ရှိရင်အလုတ်တော့လုတ်နေတယ်ပို့ပြီးတော့ငါ့ရဲ့အတ္တထဲမှာအောင်မြင်မှုတွေရလာနိုင်လားအိမ်တော်ကြီးဆိုလေဒီအတိုင်းပဲဟာငါဒီနေ့ဒီလိုပုံစံနဲ့ငါဆဲလိုက်နော်သူ့ကိုလက်သီးနဲ့ထိုးလိုက်သူ့ကိုអော်လိုက်လူရှိမှာတော့တမျိုးလူနောက်မှာတော့တမျိုးလှုပ်လိုက်အဲ့ဒီအရာကကိုစဉ်းစားလိုက်တဲ့ခါတိုင်းမှာလှပတဲ့အနာဂတ်တစ်ခုကိုပုံဖော်နိုင်တယ်လို့သင်ခံစားရတာသင်မြင်ရတယ်ဒီလိုစဉ်းစားမှဖြစ်အကြီးရဲ့တင်းရဲ့တတတာထဲမှာပုံဖော်လို့မရနိုင်ဘူးမလှပဘူးမကောင်းဘူးဒီအရာဟာဖယားသခင်ရဲ့အလိုတော်နဲ့မညီဘူးဆိုလို့ရှင်တင်းရဲ့အတ္တကိုဒီနေရာရွှေ့ရမယ်Amen. အဲ့တော့ဣသရေလမျိုးတွေကနေရာမရွှေ့ခြင်းနေရာမရွှေ့ခြင်းတဲ့အခါမှာဒီနေ့ဘုရားသခင်ကသူတို့ကိုဗာပြောလို့ဆိုမင်းတို့အဲ့ဒီအရက်မှာမနေနဲ့တော့တဲ့မင်းတို့ချောင်းကိုကူးရမယ်လိုက်ပြောပါအောင်ချောင်းကိုကူးရမယ်အဲ့တော့တရားဟောရာကျမ်းကိုရောက်လာတဲ့အခါမှာခုနတရားဟောရာကျမ်းအခန်းကြီး1အခန်းငယ်6ကနေခွန်တရားဟောရာကျမ်းအခန်းကြီး1အခန်းငယ်8ကနေ10တရားဟောရာကျမ်းအခန်းကြီး1အခန်းငယ်19မှာတော့ခုနကျမပြောခဲ့တဲ့သူတို့ကျင်လည်ခဲ့တဲ့ပတ်ဝန်းကျင်တွေနေရာအရက်တွေဘုရားသခင်ကသူတို့ကိုသွားပြီးတော့မပေါင်းသင်းပါနဲ့သူတို့မှသွားပြီးတော့သူတို့ပစ္စည်းကိုမထိပါနဲ့သွားမစားပါနဲ့စသဖြင့်သူတို့နေမြေကိုခြေထောက်နဲ့တောင်သွားမနင်းပါနဲ့ဘုရားသခင်ရဲ့စီတာထားတဲ့အရာတွေရှိတယ်စီတာထားတဲ့အရာတွေရှိတယ်ဆိုတော့အဲ့ဒီအရာတွေပြီးတဲ့နောက်ပိုင်းမှာဘုရားသခင်ကသူတို့ကိုဗာပြောတယ်လဲဆိုလို့ရှင်တရားဟောကျမ်းခန်းကြီး1အခန်းငယ်24ကနေ25ကိုရောက်လာတဲ့အခါမှာတရားဟောကျမ်းခန်းကြီး1အခန်းငယ်24ကနေ25ကိုရောက်လာတဲ့အခါမှာဘုရားသခင်ကအာနုံမြစ်ကိုကူးခိုင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီမြစ်ကိုမကူးရင်ဒီနေရာမှာပဲရောက်နေမှာ။ဒါကြောင့်ဒီနေ့ဒီနှုတ်ကပတ်တော်လေးကိုဖတ်ရအောင်တရားဟောကျမ်းခန်းကြီး1အခန်းငယ်24ကနေ25ဒီဖြစ်တယ်ဖတ်ရအောင်။သင်တို့သည်ထား၍ခရီးသွားသဖြင့်အာနုံမြစ်ကိုကူးကြလော။အာမောရိအမျိုးဟောရှေဘုံရှင်ဘရင်ရှိဟုန်နှင့်သူ၏မြေကိုသင်တို့လက်၌ငါအပ်တော်ကြ။ထုံမြေကိုတင်းစားပြု၍ထုံမင်းကိုစစ်တိုက်လောမိုးကောင်းကင်အောက်၌ရှိသမျှသောလူမျိုးတို့သည်ယနေ့သင်တို့ကိုကြောက်ရွံ့ထိတ်လန့်စရှိမိကြောင်းငါပြုမိသင်တို့၏တည်င်းကိုကြား၍တုံလှုပ်ခြင်းစိုးရင်ကြောက်ကြခြင်းတို့ယောက်ျားလေးမျိုးမိန်တော်မူ၏အဲ့ဒီနေ့ဘုရားသခင်ကသူတို့ကိုဘာလို့ခန့်ဆိုမြစ်ကိုကူးပါတဲ့အဲ့တော့ပထမဆုံးတစ်ချက်သင်သိရမယ့်အရာတစ်ခုကနေရာမှန်ရောက်ဖို့ရန်အတွက်သင်အနေနဲ့ပထမဆုံးလှုပ်ဆောင်မယ့်အရာကဘာလဲဆိုလို့ရှင်လိုက်ပြောပါအောင်လှုပ်ရိုးလှုပ်စင်ကိုကြည်လေးပြောပါနှောက်ရက်ပါပြန်ပြောပါလှုပ်ရိုးလှုပ်စင်ကိုနှောက်ရက်ပါမှတ်မိအောင်ပြောမယ်လှုပ်ရိုးလှုပ်စင်ကိုနှောက်ရက်ပါလှုပ်ရိုးလှုပ်စင်လို့ပြောတဲ့အခါမှာကောင်းတဲ့လှုပ်ရိုးလှုပ်စင်ရှိတယ်လို့မကောင်းတဲ့လှုပ်ရိုးလှုပ်စင်ရှိရဲ့ ဆိုပါစို့မကောင်းတဲ့လှုပ်ရှားလှုပ်ဆင်တစ်ခုကိုဥပမာပုံပြပြီးတော့ပြောရမယ်ဆိုလို့ရှိရင်ចောင်းသားတွေရှိတယ်သူတို့မှာအထူးသဖြင့် international school မှာတက်နေတဲ့ကလေးတွေဆိုရင်ဖုန်းတစ်လုံးရှိတယ် laptop ရှိတယ်အဲ့တော့သူတို့ကចောင်းတော့သွားတက်တာတော့မှန်တယ်ဒါကတော့မဖြစ်မနေလုပ်ရမှာတို့တော့ចောင်းကနေပြန်လာတဲ့ခါမှာသူတို့လှုပ်လေးရှိတဲ့အရာက music နားထောင်မယ် YouTube ကြည့်မယ်ဂိမ်းကစားမယ်ဆောင်လေအဲ့ခဏကြီးမှာနည်းနည်းလေးဟိုဘက်ဒီဘက်လှန်ပြီးတော့လှုပ်လိုက်မယ်ဆိုအဲ့ဒါကသူတို့ရဲ့လှုပ်ရိုးလှုပ်ဆင်ဖြစ်သွားပြီအဲ့တော့အဲ့ဒီလှုပ်ရိုးလှုပ်ဆင်အထဲမှာသူတို့ဆက်သွားနိုင်မယ်ဆိုရင်ပညာရေးနဲ့ဆိုင်တဲ့ဘန်းနိုင်ကိုသူတို့ရောက်နိုင်စရာအကြောင်းမရှိဘူး right ပညာရေးပိုင်းဆိုင်မှာတော်လာစရာအကြောင်းမရှိဘူးအဲ့တော့ဘာလှုပ်ပေးရလဲဆိုတော့မိဘဖြစ်တဲ့ကျမတို့ကသူတို့ကိုလှုပ်ရိုးလှုပ်ဆင်ကိုနှောက်ရက်ပေးရတယ် Come on ကဲဆိုပါစို့စီးပွားရေးလုပ်ငန်းတစ်ခုမှာအခုကိုလုံနေတဲ့ပုံစံကအောင်မြင်မှုမရှိဘူးကဲတလကိုဆိုပါစို့30ပဲဝင်တယ်ဒါပေမဲ့ဒီလုပ်ငန်းကသူများတွေလုပ်တဲ့အခါမှာ300ဝင်တယ်ဆိုပါစို့ဒါဆိုရင်ကိုယ့်ရဲ့လှုပ်ရိုးလှုပ်စင်ကထုံတန်းစင်လာတစ်ခုဖြစ်နေတဲ့အတွက်ကြောင့်မို့ဖောက်ထွက်နိုင်ဖို့ရန်အတွက်ငါရဲ့နော်လုပ်ငန်းထဲမှာဘယ်အရာတွေကငါ့ကိုမတိုးတက်စေသလဲဘယ်အရာတွေကငါ့ကိုနော်စီတာဟန်တာမှုရှိနေတယ်ဒီအရာကိုပြန်ပြီးတော့စဉ်းစားပြီးတော့မှလှုပ်ရိုးလှုပ်စင်တချို့ကိုဘာလုပ်ပြရလဲဆိုတော့နှောက်ရှက်ရလိုက်ပြောပါအောင်နှောက်ရှက်ရဒီလိုပဲဖယားသခင်ကဣဒိလလူမျိုးတွေအားလုံးကိုနောက်ထပ်ဖယားသခင်ပြင်ဆင်ထားတဲ့နေရာကိုနေပေကိုသွားနိုင်ဖို့ရန်အတွက်သူတို့ရဲ့တက်တောင့်တက်တာဖြစ်နေတဲ့အခြေအနေကိုလာလှုပ်နှိုးလိုက်တယ်ဘလို့လှုပ်နှိုးလဲဆိုတော့မြစ်ကိုကူးပါတဲ့အမှန်တော့သူတို့တွေကဟိုတောထဲမှာကျင်လည်ခဲ့ရတာတဲကန်နာရထဲမှာကျင်လည်ခဲ့ရတာရေဆိုတာတစ်ခါတလေမှတွေ့တဲ့ပုံကိုယ်တွေဖြစ်တယ်အခုမြစ်ကိုကူးခိုင်းတယ်ပင်လယ်ကိုဖြတ်တဲ့အခါတော့လည်းကူးစရာမလိုဘူးဒီတိုင်းလေးပဲမြေကြီးပေါ်ကနေရှောက်ခဲ့ရတာဖြစ်တယ်အခုယော်ဒန်မြစ်ကိုကူးတဲ့အဆင်မရောက်သေးဘူးနော်အခုအာနုံချောင်းကိုကူးဖို့ရန်အတွက်ပြင်ဆင်တဲ့အခါမှာသူတို့အနေနဲ့အဆင်မပြေဘူးသူတို့အနေနဲ့ခက်ခဲတယ်လုံနေကြမဟုတ်တဲ့အရာတခုကိုဖျားသခင်လှုပ်ခိုင်းတဲ့အခါမှာသူတို့အတွက်တတ်တောင့်တတ်တာမဖြစ်ဘူးဒီနေ့တဲ့ရဲ့အသက်တာထဲမှာဝိညာဉ်ပိုင်းဆာမှာတိုးတက်မှုမရှိရင်ဖျားသခင်ကတဲ့ရဲ့လေပတ်နေတဲ့အရာတွေကိုလာပြီးတော့နှောက်ရှက်လိမ့်မယ်တနည်းအားဖြင့်လှုပ်နှိုးလိုက်မယ်တနည်းအားဖြင့်တင့်ကိုဖျားခေါ်တဲ့ပန်းတန်ကိုရောက်ဖွင့်တဲ့ဖျားသခင်ပြန်ပြီးတော့လမ်းကြောင်းပြောင်းပေးလိုက်မယ်ဒါကြောင့်ယုံကြည်သူတယောက်ကအတ္တထဲမှာအခက်ခဲတစ်ခုခုအတားအဆီးတွေတစ်ခုခုရောက်လာပြီဆိုရင်ကျွန်တော်တို့သတိထားမယ့်အရာကဖျားသခင်ငါ့ကိုနောက်ထပ်တနည်းပို့ပွင့်အတွက်ပြင်ဆင်နေရဆိုတဲ့အရာကိုသတိထားဖို့နဲ့ဖြစ်တယ်အာမင်တခါသေးကျွန်တော်တို့ကဘယ်လိုစဉ်းစားလဲဆိုတခုခုပြဿနာတက်ပြီးတခုခုခက်ခဲမှုတွေကြုံလာပြီဆိုရင်အချင်းစာတယ်ငါ့နောက်ကိုဆုပ်အမေတော့တချို့တော့အချိန်မှာစာရန်ကလောက်တာမဟုတ်ဘဲနဲ့ဘုရားသခင်ကတင့်ရဲ့အတ္တတာကြီးထွားဖွင့်တယ်လာလုံလို့တာရှိတယ်။ဆိုပါစို့ကျမ်းမာရေးမကောင်းတဲ့သူတချို့ရှိမယ်။ဟာကျမ်းမာရေးကောင်းနေတဲ့အချိန်မှာသူကဘုရားသခင်ကိုတိတ်ပြီးတော့မကိုးစားဘူး။ကျမ်းမာခြင်းနဲ့ဆိုင်တဲ့ healing ဆိုတဲ့အရာကိုသူလုံးဝအယုံကြည်မရှိဘူး။ဒါပေမဲ့မကျမ်းမာဖြစ်လာတဲ့အခါမှာဈေးတောက်တဲ့အခါမှာအဆင်မပြေတော့ဆရာဝန်နဲ့သွားပြတဲ့အခါအဆင်မပြေတော့ဈေးရောင်းတက်တဲ့အခါအဆင်မပြေတော့အဲ့ဒီအချိန်မှာဘုရားသခင်လှုပ်နှိုးတယ်ဆိုတဲ့အရာကိုသူသဘောပေါက်လာတော့ကျမ်းမာခြင်းနဲ့ဆိုင်တဲ့တကိုးတော်ကိုခံယူတက်ဖို့နဲ့ပြင်ဆင်လာတယ်ချင်းနော်ဒီလိုပြောလို့ဘုရားသခင်ကကျမတို့ကိုဒုက္ခရောက်စေခြင်းနဲ့လို့ပြောနေတာမဟုတ်ဘူးတခါသေးကျမတို့ကိုယ်တိုင်ကကိုယ့်ရဲ့ကျမ်းမာရေးကိုကိုယ်ကူယူမဆိုင်တာရှိရဲ့ right အချိုးတွေအတကုံစားအစီတွေဆိုလို့ရှိရင်နော်သုံးထက်သားမှဒါဘူးကြိုက်တယ်အမဲသားဆိုအစီတုံးမှနော်ဘလောက်ပဲဝိတ်ချမယ်ပြပြဝတ်သားတို့တို့ဆန်ရရင်တပေါင်းဖို့အနည်းဆုံးစားရမနော်ယူနီချန်တောက်လို့ရတယ်အေးအေးလေးမှားလိုက်သေးတယ်မင်းတို့ယူနီချန်ဆိုင်နေမှာ free လေနော်ဆိုတော့ကျမပြောချင်တဲ့အရာတခုတစ်ခါတည်းကျမတို့ကနော်ကိုယ့်ရဲ့လှုပ်ရိုးလှုပ်ဆင်တချို့ကိုရိုက်ချိုးပွင့်အတွက်လိုအပ်တယ်ဖြည့်ဆည်းပွင့်အတွက်လိုအပ်တယ်နှောက်ရှက်ပွင့်အတွက်လိုအပ်တယ်အဲ့လိုနှောက်ရှက်လိုက်မှပဲမကောင်းတဲ့အရာတွေကရပ်တန့်သွားမှာပြန်ပြောမနော်ဒီလိုပြောလိုက်လို့ကောင်းတဲ့အရာကိုယ့်ရဲ့အထဲထဲမှာစဉ်းစားလိုက်လို့အနာဂတ်မှာလှပသွားတယ်အနာဂတ်မှာပုံပေါ်သွားတယ်ဆိုရင်အဲ့ဒါကိုနှောက်ရှက်ဖို့မဟုတ်ဘူးအလွဲမယူနဲ့သို့တော့ကိုကစဉ်းစားလိုက်တိုင်းမှာအဲ့ဒီအရာကငြိမ်သက်ခြင်းမခံစားရဘူးဝမ်းမြောက်ခြင်းမခံစားရဘူးကိုကိုတုံလှုပ်စေတယ်ကိုယ့်ရဲ့အတ္တထဲမှာရှင်းလင်းတဲ့အနာဂတ်ကိုမမြင်ရဘူးဆိုရင်အဲ့ဒီအရာနဲ့ပတ်သက်တဲ့အရာကိုကိုကနှောက်ရှက်ပေးရတယ်အာမင်ဆိုပါစို့ဆိုပါစို့ဥပမာတစ်ခုကျွန်မထပ်ပြီးတော့သုံးနှုန်းပြီးပြောပြမယ်ကဲအိမ်အောင်ကြပြီအိမ်အောင်ကြပြီမဲ့တာမယာနော်ရှိနေပြီမဲ့တချို့က night club သွားတဲ့အဖွဲ့ရှိတယ်တန်းနဲ့သူဇနီးတရားပြောတယ်ငါကိုဝင်ရှိနေပြီ night club မသွားပါနဲ့လို့ပြောတဲ့အခါမှာခမွန်းတဲ့ကပြန်ပြောရဲဆိုပါစို့ဒါကငါလူမျိုးကလေးကသွားနေကြနေခွင့်ပြုခဲ့တယ်လေအဲဆိုပါစို့သူအဲ့လိုပြန်ပြောရဲဆိုပါစို့အဲ့တော့စဉ်းစားမ ရာတစ်ခုကခင်မွန်းတဲ့ဘက်ကစဉ်းစားမရာတစ်ခုကဒီလိုမျိုးငါဆက်လုံနေတယ်ဆိုလို့ရှိရင်ငါ့ရဲ့မိသားစုအနာဂတ်လှမလားဒီလိုစဉ်းစားစီချင်တာအကယ်၍မလှဘူးဝန်နေခြင်းတွေရှိလာမယ်ဆုံးရှုံးခြင်းတွေရှိလာမယ်ဆို तू ဘာလုပ်တဲ့လဲဘလောက်ပဲလှုပ်ရိုးလှုပ်စင်ရှိရှိအဲ့ဒီလှုပ်ရိုးလှုပ်စင်ကိုနှောက်ရှက်ရတာကိုလုံနေတဲ့အရာမှာမကောင်းတဲ့အရာရှိတယ်ဆိုကိုကိုကိုပြန်ပြီးတော့နှောက်ရှက်တရလိုက်ပြပါအောင်ကိုကိုကိုနှောက်ရှက်တရကျမ်းစကားအရာဆိုကိုကိုကိုဆုံးမတက်ရတယ်လို့ပြောနေခြင်းဖြစ်တယ်အာမင်ကဲတချို့တွေကငွေချင်းမှာအရန်သုံးဖြုံးတက်တဲ့မိသားစုတချို့ရှိတယ်တချို့လောင်ကစားအရန်လှုပ်တာလောင်ကစားအရန်လှုပ်တဲ့သူတွေကျွန်မမြင်ဘူးတယ်လောင်ကစားလှုပ်တဲ့သူတိုင်းဘဝပြတ်တာပဲကျွန်မမြင်ဘူးတယ်ပညာဘလောက်တက်တဲ့လောင်ကစားလှုပ်ရင်ဘဝပြတ်တယ်ဘလောက်ပဲငွေချေးချမ်းသာချမ်းသာလောင်ကစားလှုပ်ရင်ဘဝပြတ်တယ်လောင်ကစားလှုပ်ပြီးတော့အောင်မြင်တဲ့စစ်မှန်တဲ့အောင်မြင်မှုရတာကျွန်မတခါမှမမြင်ဘူးခဏပဲဖခင်သခင်ပေးတဲ့စစ်မှန်တဲ့ကောင်းကြီးမင်္ဂလာဟာဝန်နေခြင်းနဲ့မရောဘူးအာမင်တားဆင်မြေးဆက်သုံးဆွဲလို့ရနိုင်တဲ့ကောင်းကြီးမင်္ဂလာကိုဖခင်သခင်ပေးတာဖြစ်တယ်ဆိုမှဆိုသင်ကလောင်ကစားလှုပ်နေတဲ့အရာတခါတည်းတမိန်မကသင်ကိုဘလောက်ပဲချစ်ချစ်ခွင့်လွှတ်ပေးတယ်ခွင့်ပြုပေးတယ်ပဲဆိုပါဆိုဒါပေမဲ့ချိန်ဖန်များလာရင်အဲ့လောင်ကစားအပြင်သင်ရဲ့မိသားစုပြိုကွဲနိုင်စရာအကြောင်းရှိတယ်သင်ရဲ့သားသမီးတွေလမ်းဘေးနားမှာတောင်းဆရတဲ့အဆင်ဖြစ်သွားနိုင်စရာအကြောင်းရှိတယ် right ဒါကြောင့်မလို့တချို့တချို့သောအရာတွေကကိုဘလောက်ပဲအခွင့်အရေးရနေပါစေအဲ့ဒီအခွင့်အရေးထဲမှာချိန်နဲ့နေဖို့မဟုတ်ဘူးအာမင်အဲ့ဒီအခွင့်အရေးဘလောက်ပဲရနေပါစေဒီအရာကငါ့ရဲ့အရှိန်အကကိုလှပဖို့နဲ့မဖြစ်နိုင်ဘူးဆိုရင်မိမိကိုကိုဆုံးမမှာဖြစ်တယ်အာမင်ဒါနဲ့ဣသရေလမျိုးတွေကိုဘုရားသခင်ကသူတို့မကြိုက်တဲ့ရေနဲ့ဆိုင်တဲ့အရာကိုဖျက်ကူးခိုင်းပြီးတော့မှတစ်ဖက်မှာဘာလို့ခိုင်းတယ်လဲဆိုစစ်တိုက်ခိုင်းတယ်အဲ့တော့သူတို့စစ်တိုက်ရတဲ့ပုံကကအခုနကျမတို့ဖက်ခဲ့တဲ့မင်းကဘေးပုပ်ကိုယ်တွေလဲဆိုတော့အခုနတရားဟောရခြင်းအခန်းကြီးတရဲ့အဆုံးမှာသူတို့ကိုပြားလိုက်သလိုလိုက်ပြီးတော့တိုက်ခိုက်ခဲ့တဲ့အဖွဲတွေအမောရီအဖွဲတွေဖြစ်တယ်ဆိုတော့ဒီအဖွဲတွေကိုပြန်ပြီးတော့တိုက်ဖို့ရန်အတွက်ဘုရားကပြောတဲ့အခါမှာဘုရားမတိုက်ခိုင်းတဲ့အချိန်တော့သူတို့တိုက်လားတိုက်တယ်အခုဘုရားတိုက်ခိုင်းတဲ့အချိန်ရောက်တော့ကြောက်နေတယ်ကြည်နော်ဒါကြောင့်ကျွန်တော်တို့ပညာရှိဖို့လည်းလိုအပ်တယ်ဖះကဒါမလုံနဲ့အောင်လို့ပြောရင်ကြောက်ရွံ့စိတ်မရှိစေဖို့ရန်အတွက်ဖះကမလုံခိုင်းတာတချို့ချို့သောအချိန်မှာကိုကသွားပြီးတော့ကြိုတင်ပြီးတော့လှုပ်လိုက်တဲ့အခါမှာရှုံးနေခြင်းကိုမြင်တွေ့လိုက်ရတော့ဒီတိုက်ပွင့်နဲ့ရင်ဆိုင်ဖို့နဲ့ပြင်ဆင်တဲ့အခါမှာမလုံရဲတော့အဲ့တော့ကျွန်မပြောချင်တယ်ဖះမှာအချိန်ခါရှိတယ်ဖះကထိုင်ဆိုရင်ထိုင်ထဆိုရင်ထသွားဆိုသွားတော့လာဆိုရင်လာလှုပ်ရဲဖို့ပဲလိုအပ်တာလူမျက်နာကိုထောက်စရာအကြောင်းမရှိဘူးတချို့နေရာတွေမှာအာမင်ကိုယ့်ရဲ့အတ္တကြီးထွားဖို့တဲ့ဝိညာဉ်ရဲ့အတ္တကြီးထွားဖို့ရန်အတွက်လူမျက်နာကိုထောက်ဆရာအကြောင်းမရှိဘူး။အာမင်။ဖခင်မျက်နာကိုရှာလူမျက်နာကိုထောက်တဲ့အကျင့်ပြောက်သွားလိမ့်မယ်။အာမင်။ညံပြောမယ်။ဖခင်မျက်နာကိုရှာလူမျက်နာကိုထောက်တဲ့အကျင့်ပြောက်သွားလိမ့်မယ်။တနည်းအားဖြင့်လူကိုကိုးစားတတ်တဲ့အရာလူရဲ့အရှိမမျက်နှာသာရောက်ဖို့ရန်အတွက်ပဲအသက်ရှင်နေတဲ့အရာတဲ့ရဲ့အတ္တတွေကနေပြောက်ွယ်သွားမှာဖြစ်တယ်။အဲ့တော့ဖခင်ကဘာလုပ်ခိုင်းလဲဆိုတော့အာနုံမျက်ကိုကူခိုင်းတယ်။ကူခိုင်းတဲ့အခါမှာသူတို့ဆုံးပြချက်မချရဘူး။လာပြီနော်။အဲ့ကိုရဲ့အတ္တတဲ့မှာနေရာမယ်ရောက်ဖို့ရန်အတွက်ပထမဦးဆုံးတစ်ချက်ဘာလုပ်ရမလဲ။ဘာနောက်ရှက်ရမှာလဲ။လုံရုံလုံးစင်နောက်ရှက်မယ်။လုံရုံလုံးစင်နောက်ရှက်ပြီးလို့ရှိရင်ဒီတိုင်းထားလို့မရအောင်။ဟုတ်ပြီ။ငါကအခုဒီချိန်တိုင်းမှာငါဒီလိုမလုပ်တော့တခြားတစ်ခုငါလုပ်မယ်ဆိုပြီးတော့ကိုကပြောင်းလိုက်ပြင်မယ်။အဲ့ဒီနေရာမှာဘာလုပ်ရမလဲဆိုဆုံးပြချက်ချရမယ်။ဒီချိန်ရောက်တိုင်းကဒါပြန်မလုပ်ဘူးဆိုရင်ဆုံးဖြတ်ချက်ကိုချရမှာဖြစ်တယ်။တင်မတင်အရက်သမားပဲဖြစ်ဖြစ်တင်မတင်ဘိန်းဆွဲနေတဲ့သူပဲဖြစ်ဖြစ်တင်မတင်လောင်ကစားလုပ်တဲ့သူပဲဖြစ်ဖြစ်တင်မတင်နော်အမျိုးသမီးတိုင်းကိုလိုက်ပြီးတော့စာရင်းနေတဲ့သူတယောက်ပဲဖြစ်နေပါစေ။အမျိုးသားတိုင်းကိုလိုက်ပြီးတော့စာရင်းနေတဲ့သူတယောက်ပဲဖြစ်နေပါစေ။အဲ့ဒီအကျင့်ဆိုးတွေကိုပြတ်ချင်နေဆိုရင်ဒါမှမဟုတ်လူတိုင်းကိုပတ်စံလိုက်ချီးတဲ့သူပဲဖြစ်နေပါစေ။မကောင်းတဲ့ညဉ့်ညမ်းတဲ့ရုပ်ပုံတွေကိုကြည်လေကြည်ထားရှိတဲ့သူပဲဖြစ်နေပါစေ။အဲ့ဒီအကျင့်ဆိုးတွေကိုရက်ချင်နေဆိုရင်ဆုံးဖြတ်ချက်ချရတယ်။ decision ပထမတစ်ခုက distraction ဒုတိယတစ်ခုက decision ဖြစ်တယ်။ Amen အဲ့တော့ decision ကိုချလိုက်တော့မှပဲသူကအောင်မြင်ဖို့ရန်အတွက်90ရာခိုင်နှုန်းပြီးမြောက်တာဖြစ်တယ်။ decision မချသေးရင်ဆုံးဖြတ်ချက်မချသေးရင်ကျမတို့နောက်တစ်ခုကိုလှုပ်ဖို့ရန်အတွက်နောက်ကျနေလိမ့်မယ်။ဘာဖြစ်လို့ကျမပြောသလဲဆိုတော့အခုဣသလာလူမျိုးတွေအခုသူတို့ဘာဖြစ်နေစဲစိတ်နှခွဖြစ်နေ။တော့တိုက်ရင်ကောင်းမလားမတိုက်ရင်ကောင်းမလားဆိုတဲ့ပုံစံဖြစ်တယ်။အဲ့တော့ကျမတို့ဆက်ပြီးတော့နှုတ်ကပတ်တော်ကိုကြည့်မယ်ဆိုလို့ရှိရင်အဲကျမတို့တရားဟောရာကျမ်းဖြစ်တယ်။တရားဟောရာကျမ်းထဲမှာအခန်းကြီး1အခန်းငယ်26ကနေ29ကိုဖတ်စီလို့တယ်။အဲ့ ော့ကျမ်းစာကိုကျွန်တော်ဖျက်ဖျက်ချင်းစီလေ့လာရအောင်တရားဟောရကျမ်းခန်းကြီး2ခန်းငယ်26ကနေ29အထိဖြစ်တယ်အတူတူကဖတ်ရအောင်ငါသည်လေငါသည်လေကေတမုတ်တော်မှာဟောရှဘုံရှင်ဘရင်ရှိဟုံမင်းထံသို့တန်တမန်တို့ကိုဆေလွတ်လျက်မင်းကြီးဤပီအလယ်၌ကျွန်ုပ်လျှောက်သွားပါရစေမင်းလန်းသို့သာလိုက်ပါမည်လက်ရဘက်လက်ဝဲဘက်သို့မလွဲပါစီရာဘီနိုင်နေသောဧတော်မျိုးသားအာရဘီနိုင်နေသောမောဘမျိုးသားတို့သည်ကျွန်ုပ်၌ပြုတကယ်သို့ကျွန်ုပ်စားဖို့ရအစာကို၎င်းတောက်ဖို့ရရေကို၎င်းမင်းကြီးသည်ငွေနှင့်ရောင်းပါလောကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်သို့ကျွန်ုပ်သည်ယော်ဒန်မြစ်ကိုကူး၍မရောက်မီတိုင်အောင်မင်းကြီးပြည်အလယ်၌ခြေဖြင့်သွားယုံမျှသာပြုပါမည်ဟုမိတ္တဟာယစကားနှင့်ပြောဆိုတော်လဲအဲ့ဒီမှာကြည့်တဲ့အခါမှာနားလည်ရမယ့်အရာတစ်ခုကဘာလဲဆိုတော့ဘုရားကသူတို့ကိုသွားတိုင်လို့ပြောတာမိတ္တဟာယဖွဲ့လို့မပြောဘူးဘာလို့သူတို့ကသွားမတိုက်ဘဲနဲ့ဘုရားကသွားတိုက်ပါလို့ပြောပြတဲ့စကားအဆုံးမှာမိတ္တဟာယသွားဖွဲ့လဲဆိုတော့ငါသည်လေတဲ့ငါသည်လေတဲ့မိတ္တဟာယသွားဖွဲ့တယ်တဲ့ဘာဖြစ်လို့မိတ္တဟာယသွားဖွဲ့လို့စိတ်နှခွရှိနေလို့ဖြစ်တယ်လိုက်ပြောပါဦးစိတ်နှခွရှိခြင်းအဲ့တော့စိတ်နှခွရှိခြင်းဆိုရရကတစ်ဖက်မှာလဲဘုရားစကားရှိတယ်တစ်ဖက်မှာလဲကိုယ့်ရဲ့ဇာတိနဲ့ဆိုင်တဲ့အရာရှိတယ်ဇာတိကိုနားထောင်ရင်ကောင်းမလားဘုရားစကားကိုနားထောင်ရင်ကောင်းမလားဆိုပြီးတော့ဒွန်တွဲနေတဲ့အရာဘာဖြစ်လို့ရှိတယ်လဲဆိုတော့နေရောင်ပေးထားလို့ဖြစ်တယ်အဲ့တော့ကျမတို့ယုံကြည်သူတယောက်ချင်းဆိုင်အသက်တာထဲမှာဖယားစကားကလွဲပြီးတော့အခြားသောအရာကိုနေရာမပေးဖို့နဲ့အရေးကြီးတယ်။ဘာဖြစ်လို့လဲ။ဒီဖယားကဘာပြောလဲဆိုစိတ်နှခွရှိတဲ့သူဟာတဲ့ရာကုတ်ခန်းကြီး1ခန်းငယ်9ကနေ10မှာဒီလိုပြောထားတယ်။စိတ်နှခွရှိသောသူဟာပြုတ်လေသမားတို့နိုင်မတည်ကြည်သောသူတဲ့။မတည်ကြည်တဲ့သူတဲ့။ထာဝရဖယားကြီးလက်တော်မှာတစုံတစ်ခုကိုမှရမယ်လို့မထင်စေနဲ့တဲ့။ဖယားနောက်ကိုလေလိုက်တယ်ပြောပြီးတော့အော်မထူးပါဘူးလောကရဲ့စကားလေးလေးရှိနေဆိုတော့ဘာပဲပြောပြောဒီလောကနဲ့အပေးယူလုပ်လိုက်အောင်မယ်ဆိုရယ်ပုံစံနဲ့ကျမတို့အသက်ရှင်မယ်ဆိုရင်ဒီနေ့ဖယားကဘာပြောနေလဲဆိုတော့ဖယားပေးတဲ့စစ်မှန်တဲ့ကောင်းကြီးမင်္ဂလာကိုရစရာအကြောင်းမရှိဘူးအာမင်ဒါကြောင့်ကျမတို့အသက်တာထဲမှာလှုပ်ရိုးလှုပ်ဆင်တဲ့ကနေကျမတို့ထိုးဖောက်ပြီးတော့မှနော်ထိုးဖောက်အောင်မြင်ခြင်းနဲ့တကွဖယားသခင်ပြင်ဆင်တဲ့ပန်းတန်ကိုကျမတို့ရောက်နိုင်ဖို့အတွက်ဆိုရင်ဒုတိယတစ်ချက်လုပ်မယ့်အရာကဆုံးဖြတ်ချက်ချမှာဖြစ်တယ်အဲ့တော့ဆုံးပြည့်ချက်ချမယ်လို့ပြောတဲ့အခါမှာငါဆုံးပြည့်ချက်ချလို့ရှင်မားသွားရင်ဘယ်လိုလုပ်မယ်လို့စဉ်းစားဘူးလေသူရှိလားဖယားစကားပြောတယ်ဆိုတဲ့အရာကလည်းအပေါ်ကနေဟေးငါသားအဒီလန်ကိုမသွားနဲ့ငါသမီးသူနဲ့မပေါင်းနဲ့တော့အဲ့ဒီလိုလာပြောတာမှမဟုတ်တာလေ right ဒါဆိုကျွန်တော်တို့တက်တာထဲမှာဖယားသခင်ရဲ့စကားကိုစိတ်စိတ်နားထောင်လို့ဖယားနောက်ကိုလိုက်နိုင်ဖို့အတွက်မှန်ကန်တဲ့ဆုံးပြည့်ချက်ချနိုင်ဖို့အတွက်ဘယ်လိုလုပ်လို့ရဆိုပထမချက်ဆုတောင်းပါဘာလို့ရမလဲဆုတောင်းဆုတောင်းဆုတောင်းပြီးတော့မှစိတ်နှလုံးသားထဲမှာရှင်းလင်းတယ်ဒါကျမတို့နောက်ဆုံးစမ်းစစ်ရတဲ့အရာပေါ့စိတ်နှလုံးသားထဲမှာရှင်းလင်းတယ်အနာဂတ်ကိုပုံဖော်တဲ့အခါမှာဒီကိုဘုရားသခင်အတူပါရှိခြင်းကိုမြင်နေရတယ်ဆိုရင်ဆုံးဖြတ်ချက်ချလိုက်အကယ်၍မှားသွားတယ်ဆိုရင်သင်မင်းအရေးလွမ်းမှုသောဂျိုက်ထဲကိုရှောက်သွားရခဲ့ရင်တောင်မှဘုရားအတူရှိ ਉ မယ်ဘာဖြစ်လို့လဲဘုရားကိုကိုးစားနေလို့ဒါကြောင့်မလို့ဆုံးဖြတ်ချက်ချရေးဖို့အတွက်ဖြစ်တယ်ဒီလိုပြောလို့ဟာငါမိမနဲ့ငါနဲ့အဆင်မပြေဘူးဒါကြောင့်မလို့ငါနဲ့ငါမိမနဲ့ကြွားလိုက်မှာမဟုတ်ဘူးနော်အဲ့ဒါဆိုသင်မှားပြီအဲ့ဒီအရာကိုပြောနေတာမဟုတ်ဘူးအသင်တော်မယ့်အရာကငါမိမရဲ့ရှိမှငါနှိပ်ချလိုက်မယ်တစ်ဖက်မှာလည်းဇာတိနဲ့ဆိုင်တဲ့အရာကပြောလိုက်မယ်ဟာမိမတယောက်ရှိမှနှိပ်ချရမင်းမရှက်ဘူးလားကွာမိမတယောက်ရဲ့ရှိမှအလျှော့ပေးလိုက်လို့ရှိရင်နောက်တစ်ခါကျရင်မင်းရဲ့မိမကမင်းကိုနိုင်စားတော့မှာပေါ့ဆက်သဖြင့်ဒီလိုဇာတိနဲ့ဆိုင်တဲ့အတွေးခေါ်လာလိုက်မယ်ဒါပေမဲ့ဖခင်ကနှိပ်ချပါဆိုရင်နှိပ်ချလိုက်ကျင်းတဲ့အရာကိုသူတာဝန်ယူမှဖြစ်တယ်။ဟာလေလုယာ။ကျမနဲ့ဆရာစောဆိုရင်ဒါလေးနည်းနည်းထည့်မှဖြစ်မယ်။ဆရာစောမျက်ခုံးလုံနေလားမသိဘူး။သူမနေ့တော့အင်္ဂလိပ် service မှာဆရာတရားဟောတယ်။ကျမအင်္ဂလိပ် service ကိုဒီနေ့မနေ့မရောက်နိုင်တော့ဆရာဘာပြောလဲဆိုတော့ညမရှိတော့အားရပါတရားဟောလို့ကောင်းလိုက်တာဟဲ့လေ။လွတ်လပ်တယ်တဲ့။ pressure မရှိဘူးလေ။ဟော။သူကလို့ပြောတာ God bless you ။ဆိုတော့မဆဆရာနဲ့ကျမတို့နှစ်ယောက်ကြားထဲမှာဆိုလေဇနီးမောင်နှံဖြစ်တဲ့အခါမှာအာလင်းနဲ့မရရှာနဲ့သွားဘူးတယ်ဒါပေမဲ့သူများတွေလို့ဟာဝုံတိုင်းကျအဲ့လိုမျိုးတော့မရှိဘူးเนาะကျမတို့ရက်ွက်ထရလို့အဲ့လိုမျိုးတော့မရှိဘူးဒါပေမဲ့ကျမတခါလေကြရင်မင်းကလေးဖြစ်တဲ့အခါမှာနည်းနည်းလေးရှင်းပြခြင်းစိတ်ရှိတယ်ဘာရှိလဲရှင်းပြခြင်းစိတ်ရှိအမျိုးသမီးတွေရှင်းပြခြင်းစိတ်ကိုเนาะကျမတို့ထိန်းထားဖို့လိုတယ်ရှင်းပြခြင်းစိတ်ကိုဘာလို့ရမလဲထိန်းထားဖို့လိုအပ်တယ်အဲ့တော့ جماعه ကရှင်းပြပြီဆိုရင်ဆရာဆိုကသူကဒဲရစ်ပုံစံဖြစ်သွားဆရာဆိုမကြိုက်ဘူး အဲ့တော့ဆရာဆုံးမကြိုက်ရင်လည်းကျမဆရာဆုံးနောက်ကိုတကောင်းအောင်လိုက်ပြီးတော့အဲ့လိုလောက်တာမဟုတ်ဘူးပြောချင်တာကဒီလိုအဲ့လိုမျိုးရွယ်ရောင်မဟုတ်ဘူးအကိုကိုရဲ့ကောင်းဘက်ကိုလည်းကိုကပြန်ပြီးတော့ပြရသေးတယ်ပြောပြရသေးတယ်ရှင်းပြရသေးတယ်အဲ့တော့ तू ကနားမထောင်ချင်တော့အဲ့တော့ तू ကမလုပ်လဲဆိုတော့ပါဇက်ပိတ်ပြီးထွက်သွားဆရာဆုံးကလေပါဇက်ပိတ်ပြီးထွက်သွားဒါကဟိုအရန်ကောင်းတဲ့ရံတော့သူ့ဘက်ကကောင်းတဲ့အရာအကယ်၍ကျမကသာအနောက်ကနေလိုက်ပြီးတော့တစ်ချိန်လုံးသူ့ကိုတပြစ်တတောက်လုံနေမယ်သူကလည်းပြန်ပြီးတော့ဟာနင်းစကားပြောတာအရင်အရစ်ရှည်တာပဲတော်တော့လို့သူကပြန်ပြောလိုက်မယ်ဆိုရင်အဲ့မှာဇနီးမောင်နဲ့တယောက်ဘာဖြစ်နိုင်စရာအကြောင်းရှိလဲစကားများစရာအကြောင်းရှိတယ်ကျမကအရင်တော့ကနော်မရင်ကျက်သေးတဲ့အချိန်အိမ်အောင်စကြတဲ့အချိန်တော့အရင်ငယ်တဲ့အချိန်မှာဘယ်လိုမျိုးပြန်ပြီးတော့တုံ့ပြန်အောင်လဲဆိုတဲ့အရာကိုဉာဏ်ပညာမရှိခဲ့တဲ့အချိန်မှာဆရာစောကသူကဘာလုပ်လဲဆိုတော့ရှောင်ထွက်သွားလိုက်တော့ကျမတို့ဇနီးမောင်နဲ့တယောက်ပြဿနာဖြစ်စရာအကြောင်းမရှိတော့။အဲနောက်ပိုင်းမှာကျွန်မဘာစပြင်ဆင်လာလဲဆိုတော့သူ့ရဲ့အနောက်ကနေကိုမှန်ချောင်းရှင်းပြခြင်းနဲ့စိတ်ကိုကျွန်မထိန်းလိုက်တယ်။ကျွန်မအေးအေးဆေးဆေးပဲနေလိုက်တယ်။အဲ့တော့သူလည်းအေးအေးဆေးဆေးနေတယ်၊ကိုလည်းအေးအေးဆေးဆေးနေတယ်။ခဏနေကြတော့ကလေးတွေကကျွန်မတို့ကိုကြည့်တော့ကျွန်မတို့ကချစ်နေကြတာမဲတိလား။ဟဲ့ဒေဒီအစင်ပြေထမင်းစားရအောင်လေးဘာညာပေါ့။ဆိုတော့တချို့တွေဆိုရင်တခါတည်းသူကလည်းစကားများကိုကလည်းစကားများဖြစ်တဲ့အခါမှာဇနီးမောင်နှံတွေကကလေးတွေရဲ့အရှိမသားသမီးတွေရဲ့အရှိမပုံသက်တယ်မဖြစ်တော့တချို့တွေကအမှုတော်သာဆောင်နေတာသားသမီးတွေအရှင်မှာပုံသက်တည်းမရှိတဲ့အမှုတော်ဆောင်နေအများကြီးရှိတယ်။ကျမဒီလိုပဲပြောပြစီ။အဲ့တော့အခုဘာဖြစ်လာလဲဆိုတော့ကိုယ့်ရဲ့အထဲထဲမှာရှိနေတဲ့မကောင်းတဲ့အရာကိုကျမကရက်တန့်ဖို့နဲ့ပြင်ဆင်တဲ့အခါမှာကျမအဆင်မပြေဘူး။ကျမရဲ့စိတ်ထဲမှာတော့အရင်တော့ပြန်ပြန်ပြီးတော့ပြောပြမှပဲငါမှန်နေဆိုတဲ့အရာကိုငါ့ရဲ့ခင်မွန်းတွေကသိပြီးတော့ငါ့ကိုနော်သူကောင်းကြီးနိုင်မှာ။ဆိုတော့အဲ့လိုမျိုးကျမထင်မိမဲ့မဟုတ်ဘူး။ဖခင်ရဲ့အလိုတော်ကပါလဲဆိုတော့ကိုယ့်ရဲ့ခင်မွန်းတွေအုပ်ဆိုးခြင်းကိုဝန်ခံရမယ်။အာမင်။အမျိုးသမီးများအာမင်အဲ့တော့ကိုယ့်ရဲ့ခင်မွန်းတဲ့အုပ်ဆိုးခြင်းကိုဝန်ခံရမယ်ဆိုတဲ့အရာကိုကျမကလက်ခံလိုက်တဲ့အခါမှာငါ့ကိုသူဘလောက်ပဲအနိုင်ကျင့်လာပါစေဒီဆုံးဖြတ်ချက်ကတော့ဘုရားသခင်ပြောတဲ့အရာဖြစ်တဲ့အတွက်ကြောင့်မလို့ငါမမားဘူးအဲ့တော့အခုဘာဖြစ်လဲဆိုဆရာဆောကျမအယမ်းချစ်တယ်သူအနေနဲ့နားထောင်ပေးတယ်သူအနေနဲ့စိတ်ရှည်ပေးတယ်အရင်တော့ကနေမတူတဲ့နုံညံ့မှုတွေအရင်တော့ကနေမတူတဲ့ကျင်နာမှုတွေသူရဲ့အထဲတဲကနေစီးထွက်လာတယ်ဆိုတော့အရာကိုကျွန်မမြင်ရတယ်။အဲ့တော့ဒီနေရာမှာကျွန်မကသာဆုံးဖြတ်ချက်တိတိကျကျမချဘဲနဲ့စိတ်နှခွားနဲ့ငါဒီလိုဆက်လုပ်နေလေဆိုရင်နော်သူကငါ့ကိုအနိုင်စားလာမလားမသိဘူးဆိုရဲအတွေးခေါ်နဲ့သာဇာတိနဲ့ဆိုင်တဲ့အတွေးခေါ်စိတ်နှခွားနဲ့သာကျွန်မလုပ်နေမယ်ဆိုဒီအိမ်တော်မိသားစုလှပစရာအကြောင်းမရှိဘူး။ဟုတ်လား။ဒါကြောင့်မို့ကျွန်မတို့အထဲတဲမှာဖြစ်နေတဲ့စိတ်နှခွားဖြစ်ခြင်းတွေကိုဒီနေ့နော်ကျွန်မတို့ဖြစ်စီရအောင်ဖယားသခင်နဲ့ဆိုင်တဲ့အရာကလွေးပြီးတော့ကျန်တဲ့အရာကိုနေရာမပေးဖို့နဲ့အရေးကြီးတယ်။ဘာဖြစ်လို့လဲ။စိတ်နှခွရှိတဲ့သူလှုပ်ဆောင်တဲ့များအရာအလုံးအောင်မြင်ခြင်းမရှိဘူး။တည်ကြည်ခြင်းမရှိဘူး။ခိုင်ခန့်ခြင်းမရှိဘူး။ဒါကြောင့်ကျွန်တော်တို့တယောက်ချင်းစီအောင်မြင်ခြင်းနဲ့တည်ကြည်ခြင်းနဲ့ခိုင်ခန့်ခြင်းနဲ့ဆိုရင်ဒီနေ့မှာစိတ်နှခွနဲ့အသက်ရှင်တဲ့အရာကိုရတန်းကရရအောင်။ဖယားသခင်ကအဲ့လိုစိတ်နှခွနဲ့ရှောက်ရှောက်ထွေးထွေးဖြစ်နေတဲ့စိတ်တဘောကိုဖယားမပေးဘူး။ဖယားပေးတဲ့အရာကတိမောသေဩရစာဒုတိယဆောင်စာဆောင်ထဲမှာဒီလိုပြောထားတယ်။ဖယားသခင်ဟာတဲ့ရှင်းလင်းတဲ့စိတ်တဘောကိုပေးတယ်။ဟာလေလုယာ။ချစ်တတ်တဲ့စိတ်တဘောကိုပေးတယ်တကိုးပါတဲ့စိတ်တဘောကိုပေးတယ်တဲ့ဒါကြောင့်ကျွန်တော်တို့တယောက်ချင်းစဲအတွေးထဲမှာစဉ်းစားဆင်ခြင်မှုထဲမှာခံစားချက်တွေထဲမှာဒီနေ့ဘုရားသခင်နဲ့ဆိုင်တဲ့အရာတကိုးနဲ့ဆိုင်တဲ့အရာချစ်ချင်းမေတ္တာနဲ့ဆိုင်တဲ့အရာပါလာပြီဆိုရင်တော့အဲ့ဘက်မှာပဲအဖက်ထဲလိုက်ဖွင့်ရရေးကြည့်တယ်အာမင်ကိုပင်နာမှာရှိတဲ့သူကိုပြောပါစိတ်နှခွားမဖြစ်နဲ့ရှင်းလင်းသောစိတ်တဘောရှိပါဟာလေလုယာအဲ့တော့စိတ်နှခွဖြစ်ခြင်းဆိုတဲ့အရာကဘာနဲ့သွားတူလဲဆိုတော့ဆုံးဖြတ်ချက်မချခြင်းပြန်ပြောပါဦးစိတ်နှခွဖြစ်ခြင်းဆိုတဲ့အရာကဘာမချတာလဲဆုံးဖြတ်ချက်မချခြင်းနဲ့တူတယ်ပြန်ပြောမယ်နော်အဲ့တော့ဒါလေးကိုရှင်းပြခြင်းနဲ့တစုံတစ်ခုကိုကျွန်တော်တို့ဆုံးဖြတ်ချက်ချတော့မယ်လေလုံမလားမလုပ်ဘူးလားဒါပေမဲ့အဲ့လိုဆုံးဖြတ်ချက်မချဘူးရင်အတွက်ဆုံးဖြတ်တဲ့အခါမှာဆုံးဖြတ်ချက်မှားတယ်ပြန်ပြောမယ်နော်ဒီအရာကိုငါလော့မယ်ဆိုတာသိတယ်ဒါပေမဲ့လော့ဖို့ရန်အတွက်ဆုံးဖြတ်ချက်မချတဲ့အခါမှာအဲ့ဒီစဉ်းစားလိုက်တဲ့ဆုံးဖြတ်ချက်ကမှားသွားတယ်ဒါကြောင့်မလို့ဆုံးဖြတ်ချက်တစ်ခုခုချပူရင်ပူအေးရင်အေးခဏနေမလုံနဲ့ဘုရားသခင်မကြိုက်ဘူးဒူးစိုက်ဘက်မှနေမှာလားဘုရားဘက်မှနေမှာလားဆုံးဖြတ်ချက်ချဘုရားစကားနောက်လိုက်မှာလားဇာတိနောက်ကိုလိုက်မှာလားဆုံးဖြတ်ချက်ချပွင့်တယ်ဖြစ်တယ်အလင်းဘက်မှနေမှာလားအမောင်ဘက်မှနေမှာလားဆုံးဖြတ်ချက်ချပွင့်တယ်ဖြစ်တယ်ဥမာတစ်ခုကျွန်မပြောပြမယ်။ဆုံးဖြတ်ချက်မချတဲ့သူစိတ်နှခွရှိတဲ့သူကဘာနဲ့သွားတူလဲဆိုတော့တနေ့ကျတော့ကျွန်မကားမောင်းတဲ့အခါမှာကျွန်မခဏခဏဖြစ်တယ်ပေါ့နော်ကားမောင်းတဲ့အခါမှာကျွန်မအဲ့လိုကားမောင်းပြီးဆိုရင်ပတ်ကင်ထိုးလိုက်တယ်ပေါ့မီးပွိုင်နေပါတယ်ရောက်လို့ရှင် အဲ့တော့ပါကင်ထိုးထားပြီဆိုလို့ရှင်ကိုက brain မနှိပ်ထားလဲသူကအဆင်ပြေတယ်အမကျွန်မဓာတ်ပုံလေးပြခြင်းတယ်โอเคဒါကောင်းမောင်းတဲ့သူတွေသိတယ်โอเคကောင်းမောင်းတင်မှာမဟုတ်ဘူးနော်ကောင်းမောင်းတင်မှာမဟုတ်โอเคအဲ့တော့ပါကင်ဆိုအပေါ်ဆုံးမှာ p ရှိတယ် p r ဆိုတာက reverse အနောက်ကိုကောင်းဆုတ်တဲ့အရာ n ဆိုတဲ့အရာက neutral သူကမောင်းတာလည်းမဟုတ်ဘူးသွားတာလည်းမဟုတ်ဘူးရက်နေတာလည်းမဟုတ်ဘူးလှုပ်လိုက်ရင်သူကဘိန်းလိုက်အောင်မှာပြီးနောက်တစ်ခုက d ဆိုတာ drive ကောင်းမောင်းတဲ့ဟာအဲ့တော့ကျွန်မကဘာဖြစ်လို့ရှိလဲဆိုတော့အဲ့ဒီမီးပွိုင်းရအောင်ကျွန်မပါကင်ထိုးတယ်ထိုးပြီးပင်မဲ့မီးပွိုင်းစိမ့်ပြီးဆိုကျွန်မဘယ်ကိုပြန်ဆွဲချဆိုတော့ D ကိုပြန်ဆွဲချရတယ်ဘာဆိုကာမောင်းဖို့အောက်ဆုံးကိုဆွဲချဒါပေမဲ့ပြဿနာကဘာလဲဆိုတော့ D ကိုမရောက်ဘဲနဲ့ N မှာတက်ပြီးကြိုင်ခဲ့တာ N ကကြတော့ကာမောင်းလို့မရပြီးဟိုသူက break မနှင်းထားလို့ရှိရင်လည်းကားဘိန်းကအရှိကိုလိတ်သွားနိုင်စရာအကြောင်းရှိတယ်သူကကြားနေပါတာဟုတ်ပြီနော်ကာမောင်းတင်လို့ရပြီနော်သူကဘာလို့ခေါ်လဲကြားနေပါတာကြားနေပါတာအဲ့တော့ကျမကဘာဖြစ်လဲဆိုတော့ဒီမှာကကျမကဆွဲချလိုက်ပြီးတော့မှတက်နေတော့အနောက်ကနေဟွန်းတီးပြီသူတို့ကဘယ်အချိန်မှစိမ့်မလဲစိမ့်တာနဲ့တီးချင်းအော်တာသူစိမ့်တာနဲ့တီးနော်သူခဏတော့မဆောင်တမင်းနဲ့မဆောင်စိမ့်တာနဲ့တီးအဲ့တော့ကျမကဘာဖြစ်လဲဆိုတော့ကားစမောင်းတော့ကြောက်တာပေါ့အဲ့တော့ကျမဒီကိုမရောက်ပင်နဲ့ neutral ဆိုတော့ကျမဘာလုပ်မိလဲဆိုတော့ lever အသကုံနင်းမိတာအဲ့တော့ lever ကိုနင်းပင်မဲ့ကားကမထွက်ဘူးဘာပဲထွက်လာဆိုအတန်ပဲထွက်တယ်ဘရွန်းဘရွန်းအတန်ချေပဲဟာဘာဖြစ်လဲဘောကိုကိုလည်းလန့်အတလားဘေးနားသူတွေကလည်းကျမကိုလှမ်းကြည့်ဟာဒီမင်းကလေးကကားမောင်းတာဘရွန်းဘရွန်းအတန်ချေပဲကြည့်လိုက်တော့ရင်ပုန်းတယ်ကြည့်လိုက်တော့တခါလဲနော်ဟိုမျိုးသမီးဆန်ဆန်နဲ့ဒါပေမဲ့ကားမောင်းတာအချမ်းတဲ့ပုံစံအဲ့ပြီးတော့မှကျမဘယ်ဟုတ်မလဲကားဘာလို့မရွေ့တာလဲ။ငါဒီလောက်ထိ liver လဲငါတင်တယ်။ငါနေရတာနဲ့ steering wheel လဲငါပြန်ထားပြီးပြီးသွားဖို့ရန်အတွက်ဘာလို့မထွက်တာလဲဆိုတော့ neutral ရောက်နေလို့။ကျမတို့အတွေးခေါ်ရင် neutral မဖြစ်ဖို့အရေးကြီးတယ်။ Amen. Neutral ဖြစ်နေလို့ရှိရင်ကျမတို့ရောက်မယ်ပန်းတိုင်းမရောက်ဘူး။သွားမယ်ဟေးငါတို့သွားမယ်ငါတို့လောက်မယ်ဆိုအတန်ပဲထွက်လာမှာ။ငါရောအောင်မြင်မယ်အောင်မြင်မယ်ငါအောင်မြင်မယ်ငါချေဝမယ်လို့ဘလောက်ပဲပြောပြောဆုံးဖြတ်ချက်မချနိုင်တဲ့တကြောင်ဘယ်တော့မှမအောင်မြင်နိုင်ဘူးအဲ့လိုပြပြသားသားပြောပြစေဒါကြောင့်ကျမတို့ကဥမာဆိုပါစို့ဝိတ်ချမယ်အဲဝိတ်ချမယ်ကျမရေးအတွက်ပြောတာကျမရေးအတွက်ဝိတ်ချမယ်လို့ပြောပြီးတော့အမြဲတမ်းဟာငါကလေမနဲ့စားဆိုငါမစားတော့ဘူးငါမစားတော့ဘူးဒါပေမဲ့နေ့လေဇာလဲရောမနဲ့တော့ငါမစားထားကြဘူးအတိုးချပြီးတော့ငါပြန်ပြီးတော့စားမယ်အမျိုးသမီးများ God bless you ပါမမထူဟုတ်တယ်မလားအစိုင်းနာပြီးတော့ခေါင်းကိုက်ပြီးတော့မှပို့ပြီးတော့ဝစရာအကြောင်းဖြစ်လိမ့်မယ်ခေါင်းထဲမှာရှိတဲ့ system တွေကနည်းနည်းလေးလွဲချော်ကုန်တာပေါ့နော်အဲ့တော့မှတ်ညံနေလဲကြစရာအကြောင်းရှိအဲ့တော့ဒီကျွန်မပြောချင်တဲ့အရာကဆုံးဖြတ်ချက်ချမှာဖြစ်တယ်ဆဲနေကြမိသားစုတွေမဆဲဘူးဆိုရယ်ဆုံးဖြတ်ချက်ချအကျွေးယူနေကြမိသားစုတွေအကျွေးမယူဘူးဆိုရယ်ဆုံးဖြတ်ချက်ချအာမင်သူတို့ဘာအကျွေးမပေးရသေးတဲ့သူများအကျွေးပေးကိုပေးမယ်ဖြောင်းမှတ်ခြင်းဆိုတဲ့တငန်းစာကိုငါကိုယ်တိုင်သင်ယူအောင်ဆိုဆုံးဖြတ်ချက်ချစေချင်တယ်။အာမင်။လိမ့်လေလှည့်ပြားနေကြသူ။အော်ငါတို့ကလေစကားထဲမှာနည်းနည်းလေးအယောလေးပါလိုက်မှအဆင်ပြေမှလိမ့်လေလှည့်ပြားနေကြသူများကျွန်မအားပေးချင်တယ်။ဘယ်တော့မှမလိမ့်လေဘူး။မှန်ကန်တဲ့စကားကိုသုံးဆောင်မယ်ဆိုတဲ့စကားကိုအတွေးခေါ်ကိုကျွန်မရှိစေချင်တယ်။အာမင်။ဆေဖို့တဖို့မမမထဲတဲ့သူများရပါတယ်အေးစေးအေးစေးအေးစေးအေးစေးမလုံးနဲ့တော့ဆုံးဖြတ်ချက်ချမယ်။ငါရဲ့လက်ထဲမှာဝင်လာသမျှဖျားပေးတဲ့ကောင်းချီးမင်္ဂလာတော့ငါဆေဖို့တဖို့ထဲမယ်။အာမင်။အဲ့ဒီလိုမျိုးကျမတို့ကဆုံးပြည့်ချက်ချလိုက်တော့မှပဲအဲ့ဒီဆုံးပြည့်ချက်ချခြင်းနဲ့ဆိုင်တဲ့အသေးပွင့်ကိုမြင်ရမှာဖြစ်တယ်။အရှိရောက်ချင်း neutral လုပ်လို့မရအောင်။ Amen ။ကဲတော့ဒုတိယတစ်ခုကပါလဲဆိုတော့လိုက်ပြောပါအောင်အဆက်ဖြတ်ပါ။ကြည်ကြည်လေးပြောပါအောင်အဆက်ဖြတ်ပါ။ကိုကအဆက်မဖြတ်ရင်ဖရဖြတ်ပေးလိမ့်မယ်။အဲအဆက်ဖြတ်ပါဆိုချူရစဉ်းစားငါရည်စားနေငါနဲ့ငါရည်စားနေငါနဲ့လူငယ်တွေကဒါပဲစဉ်းစားတာအခုနောက်ထဲမှာ။ Okay ။အဲ့တော့အဆက်ဖြတ်ပါလို့ပြောတဲ့အခါမှာခုနကနောက်ဘက်ကိုဆက်ကြည့်မယ်ဆိုလို့ရှိရင်ဣတိလလူမျိုးတွေကအဆက်မဖြတ်နိုင်ဘူး။သွားပြီးတော့မိထာယာဖွဲ့နေတဲ့အချိန်မှာဘုရားသခင်အဆက်ဖြတ်ပွင့်တယ်လှုပ်ပေးလိုက်တယ်။ဘလို့လှုပ်ပေးလဲဆိုရန်သူရဲ့စိတ်ထဲမှာတဲ့။ဣတိလလူမျိုးတွေသူတို့ရဲ့နေမြေထဲကိုမဝင်ဖို့ရန်အတွက်စိတ်နှလုံးကိုခိုင်မာစေခိုင်းလိုက်တယ်ရန်သူဘက်က။အဲ့တော့ရန်သူကိုသူကဘာသွားပြောလဲတလားကျွန်တော်တို့လေမင်းကြီးရဲ့ဒီလမ်းတော့ဒီလမ်းအတိုင်းရှောက်ပါဆိုလို့ရှိရင်ဘယ်လဲမသွားဘူးညာလဲမသွားဘူးကျွန်တော်တို့ဖြည်းဖြည်းချင်းစီပဲမင်းကြီးပြောတဲ့အတိုင်းပဲတသွေးမတိန်လောက်ပါမယ်ဆိုပြီးတော့ရန်သူနဲ့သွားပြီးတော့သူကညှိနှိုင်းတာဖះပြောတဲ့အတိုင်းတသွေးမတိန်လောက်ပါမယ်လို့မပြောဘူးဒီဣတိလလူမျိုးတွေတော်တော်ထူးဆန်းတယ် ရန်သူကြတော့ရန်သူပြောတဲ့အတိုင်းကိုကျွန်တော်တို့တသွေးမတိန်လောက်ပါမယ်နော်ယေဆိုလဲဝေတောက်ပါမယ်စားစရာဆိုလဲဝေစားပါမယ်မကျင့်တဲ့စရာအကြောင်းမဖြစ်စေရဘူးကျွန်တော်တို့နော်အဲ့ဒီရန်သူကိုစိတ်ကျင်တဲ့ဖွင့်တဲ့လောက်တဲ့အခါမှာဘုရားသခင်ရန်သူရဲ့အထဲထဲမှာတဲ့ခိုင်မာတဲ့နှလုံးသားကိုထည့်ပေးလိုက်တယ်ဖာရောဘုရင်အထဲမှာခိုင်မာတဲ့နှလုံးသားကိုထည့်လိုက်တယ်လို့ပေါ့ဘုရားသခင်ကရန်သူနဲ့အဆက်ဖြတ်ဖွင့်တဲ့သူကိုယ်တိုင်ဝင်ရောက်ပြီးတော့လှူရှားပြီးဖြစ်တယ်ဒါနဲ့အဲ့ဒီအချိန်မှာရန်သူကဘာလုပ်လဲဆိုတော့ဣသရေလလူမျိုးတွေကိုတဲ့စင်းကြည့်ပြီးတော့မာတဲ့လာရောက်ပြီးတော့တိုက်ခိုက်တဲ့အမှုရာဆိုတာဖြစ်လာတယ်လေတင်းရဲ့တတ်တာထဲမှာရန်သူတိုက်ခိုက်ရတဲ့အကြောင်းရင်းထဲမှာဘာလဲဆိုတော့ရန်သူနဲ့အဆက်မဖြတ်လို့ရန်သူကတင်းကိုတိုက်ခိုက်တာဖြစ်တယ်ဆိုပါစို့မူရစေဝါကိုဖြတ်ဖို့ရန်အတွက်တင်းသိတယ်ဒါပေမဲ့တင်းမဖြတ်ပဲဆက်ပြီးတော့သုံးမယ်ဆိုမူရစေဝါရဲ့နှိမ့်ဆက်ခြင်းသင်ခံရမှာပဲအသွေးသားနဲ့ဆိုင်တဲ့အရာမှာညှဉ်းညူးခြင်းမလုပ်နဲ့ဘုရားသခင်ပြောထားတယ်အားတစ်ခါပဲနှစ်ခါပဲဘာမှမဖြစ်ဘူးဆိုပြီးတော့တင်းကလောက်ကောင်းလုပ်နိုင်တယ်အဲ့မဲ့ဘုရားသခင်ကအဆက်ပြတ်ခိုင်းတဲ့ခါမှာသင်အဆက်မပြတ်ဘူးဆိုရင်ဒီနေ့ HIV AIDS ရလာလို့ရှင်အဲ့ဒါကရန်သူရဲ့တိုက်ခိုက်ခြင်းပဲအဲ့ချိန်ညမှာဘုရားသခင်ကိုတော့မလုပ်ဘူးလားကိုတော့မကယ်ဘူးလားမပြောနဲ့အဲ့တော့ဘုရားကသူ့ရဲ့နှုတ်ကပတ်တော်ကိုကြိုပေးထားတယ်ဒုက္ခဆင်းရဲခြင်းမလာခင်ဘုရားကသူ့ရဲ့နှုတ်ကပတ်တော်ကိုကျမတို့ကိုကြိုပေးထားတယ်ဘာဖြစ်လို့လဲပညာရှိစွာနဲ့ဒုက္ခဆင်းရဲခြင်းကိုကျော်လွှားနိုင်ဖို့ရန်သူကိုကျော်လွှားနိုင်ဖို့ရတယ်ဖြစ်တယ်အာမင်အဲ့တော့အဲ့ဒီအချိန်မှာတောလျာကျမ်းခန်းကြီး21 23 26မှာဒီရာကတော့သူ့ရဲ့ကျမ်းပြိုင်ဖြစ်တယ်တရားဟောရာကျမ်းရဲ့ကျမ်းပြိုင်ဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့တရားဟောရာကျမ်းဆိုတဲ့ရာကတကယ်ဖြစ်ပျက်နေတဲ့အချိန်မှာရေးထားပြီးတော့တောလျာကျမ်းကတကယ်ဖြစ်ပျက်နေတဲ့အချိန်မှာရေးထားပြီးတော့တောလျာကျမ်းကကြတော့နှစ်40ပြည့်တဲ့အချိန်မှာမောရှိကပြန်လဲပြီးတော့ဘုရားသခင်ပြုခဲ့တဲ့အမှုရာကိုတတ်သိခံတဲ့ပုံစံနဲ့ရေးထားတာဖြစ်တယ်။နော်အဲ့တော့ဒါခဏံပြီကိုမဝင်ခင်အချိန်ကလေးမှာပဲရေးခဲ့တဲ့ရာဖြစ်တယ်။အဲ့တော့တောလျာကျမ်းကိုဖတ်လိုက်ပို့ပြီးတော့သဘောပေါက်ချက်အကြောင်းရှိတယ်။23ကနေ26ထိဖြစ်တယ်တောလျာ21အတူတူကဖက်ရအောင်ထိုပြီးအလယ်၌ရှောက်သွားရသောအခွင့်ကိုရှီဟုံမင်းသည်ဣသေလအမျိုးသားတို့အားမပေးမိမိလူအပေါင်းတို့ကိုစုဝေးစေ၍ဣသေလအမျိုးသားတို့ကိုစီးတားခြင်းကသူတို့ရှိရာတောသို့ထွက်၍ယာဟတ်မျိုးတို့ရောက်ပြီးလျှင်စစ်တိုက်လေ၏ထိုမင်းကိုဣသေလအမျိုးသားတို့သည်ဓာနှင့်လောက်ကြံ၍အာနုံချောင်းမှသည်ရက်ပုတ်ချောင်းတိုင်အောင်၎င်းအာမုံအမျိုးသားနေရာတိုင်အောင်၎င်းထိုမင်းပိုင်သောမြေကိုသိမ်းယူကြ၏အာမုံအမျိုးသားနေရနေဆက်ကအာချီ၏ထိုတို့ဣသေလအမျိုးသားတို့သည်ဟေရှဘုံမြို့မှဆ၍အာမောရိအမျိုးသားနေသောမြို့ရွာရှိသည်များတို့ကိုသိမ်းယူ၍နေကြ၏ဟေရှဘုံမြို့ကမောဘပြည်ကိုအစိုးရသောအရင်ရှင်ဘုရင်နှင့်စစ်တိုက်၍အာနုံချောင်းတိုင်အောင်ပြည်ကိုလူယူသောအာမောရိရှင်ဘုရင်ရှိဟုံမင်းနေသောကြည်အဲ့တော့ကိုယ့်ရဲ့ဘက်မှာအဆက်မပြတ်တတ်ဘူးဆိုရင်ဖယားစကားကိုနားထောင်လိုက်ဖယားစကားကိုနားထောင်ရင်ဖယားသခင်အဆက်ပြတ်ပေးလိမ့်မယ်အာမင်အဲ့ဒီနေ့ဒူးဆိုင်နဲ့ဆိုင်တဲ့အရာအဆက်မပြတ်တတ်တဲ့သူရှိလိမ့်မယ်ဝန်တော့ဝန်ဘိုးနဲ့ဆိုင်တဲ့အရာအဆက်မပြတ်တတ်တဲ့သူတွေရှိလိမ့်မယ်ဖယားသခင်တင့်ကိုကူညီခြင်းနဲ့တင့်ဘက်ကဘယ်လိုလုပ်အောင်ဆိုဟုတ်တယ်ငါဖယားပြောတဲ့အတိုင်းပဲငါဆုံးဖြတ်ချက်ချတယ်ဒီလမ်းကိုငါပြင်မသွားတော့ဘူးဆိုတဲ့အတွေးခေါ်တာရှိကြည့်လိုက်အဲ့ဒီရှင်းလင်းတဲ့အတွေးခေါ်တာရှိစီလိုက်ဘုရားခင်တင်းရဲ့ဘက်မှာအလုပ်လုပ်မှဖြစ်တယ်။ကဲတော့ဇရုပ်တာတစ်ချက်ကိုကျွန်မဆက်ပြီးတော့ပြောမယ်။ဇရုပ်တာချက်ကဘာလဲဆိုတော့အဲ့တော့ကျွန်တော်တို့အဆက်ဖြတ်ပြီးအဲ့တိုင်းနေလို့မရဘူး။အစားထိုးရတယ်။ဘာလို့ ਆ လဲ။အဆက်ဖြတ်ပြီးဘာလို့ ਆ လဲ။ဆိုပါစို့ဒါဒါဟိုတမီးစားထားဘူးတဲ့သူတွေပြောတာနော်။ကျွန်မအဲ့ဒါမကျွမ်းကျင်ဘူး။သူတို့ပြောတဲ့ဟာပြောပြမယ်ခဏလေး။သူကလည်းရီစားတစ်ယောက်ထားပြီးပြီဆိုရင်တဲ့သူတို့ကရီစားနဲ့ပြတ်သွားရင်တဲ့မနေတတ်တော့ဘူးတဲ့။အဲ့တော့သူတို့ဘာလို့ရလဲဆိုတော့အစားထိုးရတယ်တဲ့အဲ့လိုအစားထိုးမှအသေးကွဲတဲ့ဒဏ်ကိုသူတို့ခံနိုင်တယ်တဲ့เนาะဟိုသူတို့ပြောတာเนาะလူငယ်တွေပြောတဲ့ဟာပေါ့เนาะအဲ့တော့ဒါပေမဲ့ပြဿနာကဘာလဲဆိုတော့တဲ့အဲ့လိုနောက်တစ်ယောက်ထားတော့လေအသေးထက်ကွဲတယ်တဲ့ထက်ကွဲတော့ဘာလို့ပဲဆိုတော့ထက်ပြီးတော့အစားထိုးရတယ်တဲ့เนาะအစားထိုးရင်ထိုးရင်လည်းဘာဖြစ်လဲဆိုတော့ကျမတို့ယောဟန်ခန်းကြီး၄ကနေเนาะကျမတို့မြင်တဲ့ရှင်မာရိအမျိုးသမီးလိုပေါ့ယောက်ျားတွေတယောက်ပြီးတယောက်သာပြောင်းသွားတာအစားထိုးတဲ့အရာတွေသာပြောင်းသွားတာအငတ်မပြေနိုင်ဘူးသူ့လိုချင်တဲ့စစ်မှန်တဲ့အရာမရဘူးနင်ကျမတို့အစားထိုးတဲ့အရာမမှားဖို့လည်းအရေးကြီးတယ်အာမင်ရန်သူနဲ့အဆက်ဖြတ်ပြီးသွားပြီဆိုရင်အစားထိုးမဲ့အရာကဒီလောကနဲ့ဆိုင်တဲ့အရာမဟုတ်ဘူး။ကျမတို့အတွက်ပန်းတိုင်ပြင်ဆင်ထားတဲ့ယေရှုခရစ်တော်ကိုကျမတို့နှလုံးသားထဲမှာအစားထိုးရမှာဖြစ်တယ်။ဟာလေလုယ။ဟာလေလုယ။အဲ့တော့ဧဖက်ခန်းကြီးလေးအခန်းငယ်73မှာကျမတို့ကိုဘုရားကဘယ်လိုပြောပြထားလဲဆိုတော့ကျမတို့ရဲ့ပန်းတိုင်ဘုရားသခင်ပြင်ဆင်ထားတာရှိတယ်။ဘုရားရဲ့ခေါ်ခြင်းဆိုတာရှိတယ်တဲ့။ အဲ့ဒီခေါ်ခြင်းကိုရောက်နိုင်ဖို့ရန်အတွက်ပဲအတွေးခေါ်ထဲမှာအစားထိုးပြီးတော့စဉ်းစားပါပြန်ပြောမယ်နော်ပို့ပြီးတော့နားလည်နိုင်အောင်ကိုကတစုံတစ်ခုကိုမလုပ်လိုက်လို့အရန်ခက်ခဲလာပြီအဲ့ဒီသွေးဆောင်ခြင်းတွေကပြန်လာပြီဆိုရင်အုံနောက်ထဲမှာစိတ်နှခွမဖြစ်စေဘူးရန်အတွက်အစားထိုးရမယ့်အရာကဘာလဲဆိုတော့ငါခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုတက်လှမ်းမယ်အဲ့ဒါကိုအစားထိုးရမယ်လင်မယားတွေရန်ဖြစ်တော့မယ်စဉ်းစားမယ်ငါရန်မဖြစ်တော့ဘူးဆုံးဖြတ်ချက်ချတယ်အစားထိုးမယ့်အရာကခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုတက်လှမ်းမယ်အာမင်ငွေကြေးရန်ချေးခြင်းနေပြီမဟုတ်ဘူးငါငွေကြေးမချေးတော့ဘူးဆုံးဖြတ်ချက်ချတယ်ခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုငါတက်လှမ်းမယ်ဟာလေလုယာခွင့်မလွန်နိုင်တဲ့သူတွေငါခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုတက်လှမ်းမယ်။ညဉ့်ဉန်းတဲ့စကားတွေကိုပြောပြောနေတဲ့သူတွေဆုံးဖြတ်ချက်ချပြီးမပြောတော့ဘူး။အတွေးခေါ်တဲ့မှာဘာကိုအစားထိုးရမလဲ။ငါခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုတက်လှမ်းမယ်။ဘာသာရေးထဲမှာကျင့်လည်နေတဲ့သူတွေစဉ်းစားမယ်။ငါခရစ်တော်ရဲ့ကြည်ညင်ခြင်းပမာဏကိုတက်လှမ်းမယ်။ဟာလေလုယာ။အဲ့အချိန်မှာဘုရားသခင်ပြောထားတဲ့အရာရှိတယ်။ဒီအရာကတဲ့ယုံကြည်သူတိုင်းရဲ့ပန်းတိုင်ဖြစ်ရမယ်။အခုကျမတို့ဒီလောကမှာအသက်ရှင်နေတဲ့အခါမှာပန်းတိုင်မျိုးမျိုးရှိကြလိမ့်မယ်။ဒါပေမဲ့သင်ခရစ်ယာန်တယောက်ဖြစ်တဲ့ဆိုရင်ဝိညာဉ်ရေးရအတွက်သင်မှာရှိရမယ့်ပန်းတိုင်ကခရစ်တော်ရဲ့ကြီးရင်ချင်းပမာဏကိုငါတို့သွားမယ်။ငါရဲ့မိသားစုသွားမယ်။ငါအခုအလောက်ကိုင်လုံနေတယ်။အဲ့ဒီအလောက်ကိုင်ထဲမှာခရစ်တော်ရဲ့ကြီးရင်ချင်းပမာဏထင်ရှားမယ်။ငါရဲ့ relationship ထဲမှာခရစ်တော်ရဲ့ကြီးရင်ချင်းပမာဏထင်ရှားမယ်။ hallelujah ။အဲ့တော့ဒါလေးကိုဖတ်ရအောင်။ Ephesians 4:13 အခန်းကြီး4အခန်းငယ်13ငါတို့ရှိသည်မြသည်ယုံကြည်ခြင်းတို့၎င်းဘုရားသခင်သားတော်ကိုသိကျွမ်းခြင်းတို့၎င်းတညီတညွတ်ထဲရောက်၍ခရစ်တော်၏ပြည့်စုံခြင်းပမာဏအရက်ဒီဟုသောကြီးကျင့်သောလူတို့၏အဖြစ်သောရောက်ကြသည့်တိုင်အောင်ဖြစ်သည်။ hallelujah ခရစ်တော်ရဲ့ကြီးကျင့်ပမာဏကိုတက်လှမ်းမယ်ဆိုတော့အဲ့ဒီနှုတ်ကပတ်တော်ကိုအထဲထဲမှာထည့်လိုက်ပြီးဆိုရင်ဖယားသခင်ကတည့်ရဲ့အထဲထဲမှာရှိနေတဲ့စိတ်နှခွဖြစ်နေတဲ့အရာတွေအားလုံးကိုရိုက်ချိုးဖျက်ဆီးပြီးတော့သူ့ရဲ့နှုတ်ကပတ်တော်နဲ့အပိုင်းပိုင်းဖျက်ပေးလိုက်မယ်။ဘာဖြစ်လို့လဲ။နှုတ်ကပတ်တော်ထဲမှာဒီလိုပြောထားတယ်။ဖယားသခင်နှုတ်ကပတ်တော်ဒီအသက်ရှင်ခြင်းနဲ့ပြည့်စုံနေတယ်။ hallelujah ။တကိုးနဲ့ပြည့်စုံနေတယ်။ပြုတ်ပြင်ပေးနိုင်တဲ့နှုတ်ကပတ်တော်ဖြစ်တယ်တဲ့။တန်လျက်တကာတို့ထက်ထက်တဲ့နှုတ်ကပတ်တော်ဖြစ်တယ်တဲ့။ hallelujah ။ဒီကျွန်တော်တို့အထဲထဲမှာရှိနေစိတ်နှလုံးအကြံအစီတွေရဲ့စစ်မှန်တဲ့အရာကိုရှင်းလင်းစွာဖော်ပြနိုင်တဲ့နှုတ်ကပတ်တော်ဖြစ်တယ်။ဒါကြောင့်သင်ရဲ့နှလုံးသားထဲမှာရှိနေဒူးစရိုက်မှန်သမျှကိုစစ်ထုတ်ပေးမှာကဖခင်ရဲ့နှုတ်ကပတ်တော်ဖြစ်တယ်။မရှင်းလင်းတဲ့အရာမှန်သမျှကိုဆွဲထုတ်ပေးမဲ့အရာကဖခင်ရဲ့နှုတ်ကပတ်တော်ဖြစ်တယ်။အဲ့ဒီဖခင်ရဲ့နှုတ်ကပတ်တော်ကဘာလဲ?ခရစ်တော်ရဲ့ကြီးရင်ခြင်းပမာဏကိုတက်လှမ်းမယ်။အဲ့ဒီနှုတ်ကပတ်တော်ကဘာလဲ?ခရစ်တော်ရဲ့ကြီးရင်ခြင်းပမာဏကိုတက်လှမ်းမယ်။နောက်တစ်ခေါက်ထပ်ပြောပါဦး။အဲ့ဒီဖခင်ရဲ့နှုတ်ကပတ်တော်ကခရစ်တော်ရဲ့ကြီးရင်ခြင်းပမာဏကိုငါတက်လှမ်းမယ်။အဲ့ဒီနှုတ်ကပတ်တော်ရောက်လာပြီဆိုစကားပြောလဲဆင်ခြင်သွားပြီအလုံးလုံးလဲဆင်ခြင်သွားပြီပညာသင်လဲဆင်ခြင်သွားပြီသူတစ်ပါးအပေါ်မှာအမြဲတမ်းအနိုင်ကျင့်တတ်ရင်လဲဆင်ခြင်သွားတတ်ပြီအာမင်ဒါဒီနေ့ကျွန်တော်တို့အထဲမှာအဲ့ဒီနှုတ်ကပတ်တော်ထည့်ထားမှာဖြစ်တယ်ငါခရစ်တော်ရဲ့ကြီးရင်ခြင်းပမာဏကိုတက်လှမ်းမယ်အဲ့ဒါကကျွန်တော်တို့ရဲ့စစ်မှန်တဲ့အောင်ပွဲဖြစ်တယ်ဟာလေလုယာဟေဘရဲခန်ကြီးစနစ်ခန်ငယ်တက်ကနေနှစ်ထဲမှာဒီလိုပေါ်ပြထားတယ်အတူကဖျောင်ထိုးကြောင့်ဤမြလောက်များစွာသောတတ်သည့်အပေါင်းတို့သည်ငါတို့ကိုဝန်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်းတို့ကို၎င်းနောက်ဆက်တတ်သောဒူးဆိုင်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်းသို့ရောက်ခြင်းဟာအာမလျှော့ပဲပြေးကြကုန်အာမင်ကျွန်တော်တို့ရှေ့မှာရှိနေတဲ့ပန်းတိုင်ကခရစ်တော်ရဲ့ကြီးခြင်းပမာဏကိုတက်လှမ်းမယ်ဆိုတဲ့ပန်းတိုင်ဖြစ်တယ်ဒါကြောင့်အဲ့ပန်းတိုင်ကိုကြည့်နေတဲ့အခါမှာဘေးနားမှာလာတဲ့လူတွေတင်တဲ့ဝန်ထုတ်ပဲဖြစ်ဖြစ်ဘေးနားမှာရှိနေတဲ့မနက်ရသွေးဆောင်ခြင်းဘလောက်ပဲလာလာခရစ်တော်ကိုစိတ်စစ်မျှော်ကြည့်တဲ့အခါမှာကျမတို့ရောက်မဲ့ပန်းတိုင်ကိုရောက်မှာဖြစ်တယ်။ဒါကြောင့်ကျမ်းစာထဲမှာဗာပြောထားလဲဆိုတော့ယုံကြည်ခြင်းကိုအစအဦး၌စီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စစ်ထောက်ရှုကြကုန်အာမင်ကျမတို့အစားထိုးအမှကလောကနဲ့ဆိုင်တဲ့ရာမဟုတ်ဘူး။နှုတ်ကပတ်တော်နဲ့အစားထိုးမယ်ယေရှုနဲ့အစားထိုးမယ်အတွင်းခေါ်ထဲမှာစိတ်နှခွမဖြစ်စေဖို့အတွက်ယေရှုခရစ်တော်ရဲ့ကြီးရင်ခြင်းပမာဏကိုတက်လှမ်းမယ်ဒါကြောင့်လည်းအဲ့ဒီအရာကိုပဲငါကြည့်နေမယ်ဘလောက်ပဲစင်ခုံမှုတွေလာနေပါစေဘလောက်ပဲဖိနှိပ်မှုတွေလာပါစေဘလောက်ပဲနာကျင်ခြင်းတွေလာနေပါစေငါခရစ်တော်နဲ့တူတဲ့နေရာကိုငါရောက်သွားမယ်ခရစ်တော်နဲ့တူတဲ့နေရာကိုငါတို့မိသားစုရောက်သွားမယ်ငါတို့အလုံးအကံရောက်သွားမယ်အာမင်ဟာလေလုယာကဲ ဲ့လိုစဉ်းစားတဲ့အခါမှာလည်းအရေးကြီးတယ်အစားထိုးတဲ့အခါမှာခဏခဏအပြောင်းလဲတော့မလုံနဲ့တည်ကြည်ဖို့လိုတယ်ယောဟန်ခန်းကြီး15အခန်းငယ်3ကနေ4ထဲမှာဒီလိုဖော်ပြထားတယ်ငါ၌တည်နေကြလို့လိုက်ပြောပါငါ၌တည်နေကြလို့နောက်တစ်ခါတော့ပြောပါငါ၌တည်နေကြလို့ထပ်ပြောပါငါစကား၌တည်နေကြလို့အတူတူပဲငါ၌တည်နေကြလို့ငါစကား၌တည်နေကြလို့အတူတူပဲအဲ့တော့ဒီလောကနဲ့အဆက်ဖြတ်ပြီးပြီဆိုခရစ်တော်ရဲ့နှုတ်ကပတ်တော်အပေါ်မှာဆက်ပြီးတော့တည်ကြည်နေဖို့ ਨੇ ဘုရားသခင်အလိုတော်ရှိတယ်။တည်တယ်လို့ပြောတဲ့အခါမှာအင်္ဂလိပ်လိုဆို abide abide ရဲ့အဓိပ္ပာယ်ကိုပို့ပြီးတော့ရှင်းလင်းအောင်ပြောရမယ်ဆိုလို့ရှိရင်သူကစင်ဆက်မပြတ်ချိတ်ဆက်ထားတဲ့အရာစင်ဆက်မပြတ်လက်ခံထားတဲ့အရာကိုပြောနေခြင်းဖြစ်တယ်။ဒါကြောင့်မလို့ continually connected လို့ခေါ်တဲ့စင်ဆက်မပြတ်ချိတ်ဆက်မှုရှိဖို့အတွက်တော့လိုအပ်တယ်။တချို့ကဘုရားစကားကိုနားထောင်လိုက်ခဏလေးနေကြလို့ရှိရင်လောကရဲ့စကားကိုနားထောင်လိုက်လွှမ်းမိုးမှုလွယ်ကူတဲ့သူတွေရှိတယ်ဟုတ်လားဖခင်ကြောင့်တဲ့ကိုရောက်လိုက် yes 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 ဒီနေ့တော့ငါတို့ဆုံးဖြတ်စေချပြီအပြင်လဲပြန်သွားတော့အိုး तू လဲမှန်တာပဲ तू လဲမှန်တာပဲတခါတည်းကျမတို့ယုံကြည်သူတွေကဟိုပောက်တင်ညိုခရစ်ယာန်တွေဖြစ်သွားတတ်ကြတယ်ဒီနေ့ပောက်တင်ညိုရံဝတ်ထားတယ်နော်မှတ်မိသွားအောင်လို့ပောက်တင်ညိုခရစ်ယာန်တွေဖြစ်တတ်ကြတယ်လောကကိုလည်းခေါင်းညိတ်တတ်သလိုဒီနေ့ဖခင်ရဲ့နှုတ်ကပတ်တော်ကိုလည်းခေါင်းညိတ်တတ်တဲ့သူတွေရှိတယ်နေကျမပြောပြမယ်ဒီလောကကတင့်ကိုပြောင်းလဲအောင်လာလို့တဲ့အရာတွေကိုလက်မခံဘဲနဲ့လောကကိုပြန်လဲပြောင်းလဲစေတဲ့သူဖြစ်ပါအဲ့တော့ဒီဥပမာလေးတစ်ခုကိုကျွန်မပြောပြီးတော့အဆုံးသတ်မှာဖြစ်တယ်ဆိုပါစို့ကျွန်မတို့အဖျားဖျားတဲ့အခါမှာသမိုမီတာကျွန်မတို့တိုင်းနေကျွန်မတို့အလုံးသိရနော်အဲ့တော့သမိုမီတာကဘာလို့ပေးလဲဆိုတော့ပတ်ဝန်းကျင်မှာရှိတဲ့အပူချိန်ကိုလိုက်ပြီးတော့သူကချိန်ပြပေးတာဆိုပါစို့ကျွန်မဒီမှာလူတစ်ယောက်ကအဖျားဖျားနေဆိုကျွန်မသမိုမီတာယူလိုက်ပြီးဆိုရင်အဲ့ဒီလူရဲ့အပူချိန်ပေါ်မှာမူတည်ပြီးတော့သမိုမီတာကပြောင်းလဲသွားတယ်ပြဓာကဘာဖြစ်သွားလဲပြောင်းသွားတယ်သမိုမီတာကပတ်ဝန်းကျင်မှာရှိတဲ့အခြေအနေပုံမူတည်ပြီးတော့ပြောင်းလဲတက်တယ်နောက်တစ်ခုကဘာလဲဆိုတော့သာမိုစတက်ဖြစ်တယ်သာမိုစတက်ရဲ့ရာကဘာလဲဆိုတော့အခုကျမတို့အခန်းကပူနေတယ်လေမရှိဘူးတကားတဲ့အကုန်ပိတ်ထားတဲ့အခါမှာတီအေးအကုန်ကိုကျမတို့ဖွင့်ရတယ်တီအေးကုန်ဖွင့်လိုက်ပြီးဆိုရင်ခုနနော်ဖွင့်လိုက်တဲ့အချိန်မှာအဲ့ဒီသာမိုစတက်ကကျတော့ဘာလုပ်ပေးလဲဆိုတော့မတူဘူးနော်ပူနေတဲ့အခါကိုအေးအောင်လုပ်ပေးတယ်သူကကျတော့သူရဲ့အရေးချင်းကအနားမှာရှိတဲ့အရာအလုံးကိုပြောင်းလဲပေးနိုင်တဲ့အရေးချင်းဆိုပါစို့အမေရိကန်လိုနေရာမျိုးမှာဆိုရင်သူတို့အေးကွန်က dual သုံးလို့ရတယ်နှစ်မျိုးသုံးလို့ရတယ်အရန်အေးလာပြီဆိုရင်ပူအောင်လဲလုပ်လို့ရတယ်အဲ့တော့ဆိုလိုတဲ့အရာကတာမိုစတက်ရဲ့စွမ်းအင်ကကြတော့ပူနေတဲ့အရာကိုအေးအောင်လုပ်ပေးလို့ရတယ်အေးနေတဲ့အရာကိုပူအောင်လုပ်ပေးလို့ရတယ်အရာခတ်သိမ်းကသူ့ရဲ့လက်ထဲမှာရှိနေတာပြောင်းလဲခြင်းအစစ်မှန်ကသူ့ရဲ့လက်ထဲမှာရှိနေတာဖြစ်တယ်အာမင်ယုံကြည်သူများသင်ဟာစစ်မှန်တဲ့အောင်မြင်တော်သူဖြစ်တယ်ဆိုရင်ဒီလောကရဲ့လာပြီးတော့ပြောင်းလဲစေတဲ့အရာလက်မခံဘဲနဲ့လောကကိုပြန်လဲပြောင်းလဲပေးတဲ့သူဖြစ်ရမယ်။အာမင်။တငယ်ချင်းခေါ်တိုင်းလိုက်သွားစရာအကြောင်းမရှိဘူး။သူများသွေးဆောင်တိုင်းပါသွားစရာအကြောင်းမရှိဘူး။ဒါခါတည်းကျမတို့ကအဲ့လိုပါသွားပြီးတော့မှသူကြောင့်ကျွန်တော်ကဒီလိုဖြစ်သွားတာ။သူကြောင့်ကျမကဒီလိုဖြစ်သွားတာဆိုတဲ့အရာလေးတွေပြောလို့ရှိရင်အမှန်တော့သူကြောင့်ဆိုတဲ့အရာကအေဒင်ဥယျာဉ်မှာတည်းကခြံသားခဲ့တင့်ပေ။အာမင်။ဝိညာဉ်ရမှာသူကြောင့်သူကြောင့်ပြောနေတဲ့ယာကအေဒင်ဥယျာဉ်ခရိယံအစင်ပဲရှိသေးတယ်။နောက်ထပ်တစ်ဆင့်ကိုတက်ဖို့နဲ့အရေးကြီးတယ်။အာမင်။အဲ့တော့ဆိုလိုတဲ့ယာကဘာလဲဆိုတော့ကိုကသာလောကကိုပြောင်းလဲနိုင်တဲ့နှုတ်ကပတ်တော်အတိုင်းအသက်ရှင်နေမယ်ဆိုရင်နှုတ်ကပတ်တော်နဲ့အမြဲတမ်းချိတ်ဆက်ထားမယ်ဆိုဟာလေလုယာ။သင်ရဲ့အသက်တာလောကကိုမှောက်လဲနေသူဖြစ်ကိုဖြစ်တယ်။သင်ဟာသူတို့ဘဝကိုပြောင်းလဲနိုင်သူဖြစ်ကိုဖြစ်တယ်။သင်ကိုတွေးတဲ့သူတွေကဖယားကိုတွေးချင်လာလိမ့်မယ်။သင်ကိုတွေးတဲ့သူကသင်ရဲ့အသက်ရှင်မှုတိုင်းလိုက်ပြီးတော့အသက်ရှင်ဖို့နဲ့ဖြစ်လာလိမ့်မယ်။တင်ကိုမြင်တဲ့သူတွေကတင်နဲ့တွေ့ရတဲ့အခါတိုင်းမှာအသက်သောခွန်အားတွေအသက်သောဝဲမြောက်ခြင်းတွေအသက်သောမျောလင်းခြင်းတွေအသက်သောယူပါယုံတွေရလာစရာအကြောင်းပဲရှိရဲ့။ဘာဖြစ်လို့လဲ။တင်ရဲ့အသက်တာဟာအစားထိုးရတဲ့အရာမှန်ကန်နေလို့ခရစ်တော်အပေါ်မှာတည်ကြည်နေလို့အာမင်။ဒီနေ့ကျွန်တော်ယုံကြည်သူတွေတည်ကြည်သောသူတွေဖြစ်ရအောင်။ဘယ်ထဲမှာနေရမလဲဆိုခရစ်တော်အထဲမှာနေရမယ်။ခရစ်တော်အထဲမှာနေရမယ်။ခရစ်တော်ရဲ့စကားတော်ထဲမှာနေရမယ်။စစ်မှန်တဲ့အောင်ပွဲရောက်ကိုရောက်တယ်အခုဣတိလာလူမျိုးတွေနောက်ဆုံးဖခင်ရဲ့စကားကိုနားထောင်လိုက်တယ်သူတို့တိုင်းမဲ့ယန္တူကိုကြောက်နေပြီမဲ့ပြန်တိုက်တဲ့အခါမှာဘလောက်တောင်အောင်ပွဲရတယ်လဲဆိုတော့အခုနသူတို့ကြောက်ပါတယ်ဆိုရင်ရှင်ဘရင်ရဲ့နေအိမ်ထိတက်ပြီးတော့တိုင်းနိုင်တဲ့အခွင့်အရေးရသွားတာအာမင်အဲ့တော့ဖခင်စကားအပေါ်မှာတည်ကြည်တယ်ဆိုရင်စစ်မှန်တဲ့အောင်ပွဲရဖို့ရတယ်ဒီတင်ရတဲ့တားထဲမှာဘယ်အရာတွေမှာအောင်ပွဲမရသေးတဲ့အရာတွေရှိလဲနောက်ထပ်လေးလာကြံသေးတယ်ဒီနှစ်နဲ့ဆိုင်တဲ့အောင်ပွဲတွေအပိုင်သိမ်းသွားပါအပိုင်သိမ်းသွားပါလေးလကြံသေးတယ် ဒီ2023မှာသင်ရမယ်ဝိညာဉ်နဲ့ဆိုင်တဲ့အရာကာယပိုင်းဆိုင်နေသင်အောင်မြင်ခြင်းလေဆိုလို့ရှိရင်ဖခင်ရဲ့နှုတ်ကပတ်တော်တိုင်းသင်အသက်ရှင်ကြည့်ပါတည်ကြည့်ပါတနည်းအားဖြင့်ငါဒါလုပ်မယ်ဆိုအမြဲတမ်းဆုံးဖြတ်ချက်ချပြီးလို့ပါသင်အောင်ကိုအောင်မြင်တယ်အာမင်ဒီနေ့မှာမိသားစုတွေကျွန်တော်ဆုတောင်းပေးခြင်းနဲ့ကိုယ့်မိသားစုတွေထဲမှာတော့ဖခင်ထားတဲ့နေရာမှာမနေလို့အောင်ပွဲတွေဘလောက်အထိဆုံးရှုံးခဲ့ပြီလဲကျွန်တော်စဉ်းစားရအောင်ဖခင်တခင်ဒီနေပယ်ထဲမှာမနေစေခြင်းမဲ့နဲ့သင်ကိုဖောက်ထွက်စေခြင်းတဲ့အခါမှာသင်နဲ့အဲ့ဒီအရာကိုနားမထောင်ဘဲနဲ့တဝဲလေလေအဲ့တောင်ပတ်ဝန်းကျင်မှာပတ်နေတဲ့အရာတွေဒီနေ့နေရာပြောင်းရအောင်အာမင်ဟာလေလုယာနေရာပြောင်းဖို့နဲ့ဖြစ်တယ်ယံသူနဲ့အပေးယူလို့ဖို့မဟုတ်ဘူးဆုံးဖြတ်ချက်ချမယ်ဆုံးဖြတ်ချက်ချမယ်ဘာလို့သင်ရဲ့အတ္တထဲမှာရှိနေလေးတဲ့ဝင်ဟာဘာလဲဆိုတော့သင်ကိုယ်တိုင်သိတယ်သင်ရဲ့အတ္တထဲမှာရှိတဲ့ဒူးကြိုက်နဲ့ဆိုင်တဲ့အရာသင်ကိုယ်တိုင်သိတယ်အဲ့တော့ကိုမညာတဲ့ဒီနေ့မေးရအောင်လှပတဲ့အနာဂတ်ကိုပုံဖော်ရအောင်အောင်မြင်ခြင်းနဲ့ဆိုင်တဲ့အနာဂတ်ကိုကျွန်တော်တို့ပုံဖော်ဖို့ရတယ်ဖြစ်တယ်အလုံးခဏလောက်ရှေ့နေရတာနဲ့မတရားကျွန်တော်ဆုတောင်းပေးခြင်းနဲ့ဟာလေလုယာဟာလေလုယာယုံကြည်သူများတင်းရဲ့တက်တာထဲမှာဘယ်အရာတွေကကြောင်ပိတ်နေတဲ့အရာတွေဖြစ်နေတယ်လဲခဏခဏပြန်ပြန်တော့ထပါတယ်ဖြောင့်မတ်တော်သူဟာခုနှစ်ကြိမ်လဲတော့လဲပြန်ထမယ်ဆိုပြီးတော့ခဏခဏပြန်တော့ထပါတယ်ဒါပေမဲ့လဲလိုက်ထားလိုက်ခရင်အများရန်ဖြစ်နေရဆိုရင်ဒီမှာတင့်ကိုဘုရားသခင်ကစစ်မှန်တဲ့အောင်မြင်ခြင်းတည်းရဲ့လက်ထဲမှာအပ်ခြင်းတယ်မှန်ပါတယ်လဲလိုက်ထားလိုက်ဖြစ်လို့တော့ရပါတယ်ဒါပေမဲ့အများရန်လဲနေမယ်ဆိုရင်ဘာဖြစ်တတ်လဲဆိုတော့ဒဏ်ရာရပြီးတော့အမာရွတ်ကြံတတ်တယ်အမာရွတ်များတဲ့ခရင်အသက်တာမလှတော့တစ်ဖက်မှာတော့ဘုရားသခင်ရဲ့ကယ်နှုတ်ခြင်းဟာဒီအမာရွတ်တွေအပြည့်မြင်ရတယ်ဆိုပေမဲ့လူတယောက်ကအမြဲတမ်းခဏခဏတကူလုံးအမာရွတ်ကြီးနဲ့ဖြစ်နေမယ်ဆိုရင်သူ့ရဲ့လှပခြင်းသူ့ရဲ့တန်ရှင်ခြင်းသူ့ရဲ့အသေးရှိခြင်းဟာမပေါ်လွင်တော့ဘူး။ဒါကြောင့်သင်ရဲ့တက်တာထဲမှာလဲလိုက်ထားလိုက်တော့တခါတလေဖြစ်နေလိမ့်မယ်ဒါပေမဲ့အမြဲတမ်းလဲဖို့မဟုတ်ဘူး။ဖခင်ရဲ့သားမှန်နေဆိုရင်ဒူးဆိုင်ထဲမှာမနေတတ်ဘူးမပျော်တတ်ဘူး။အာမင်။ဖခင်မနေတတ်တဲ့လမ်းထဲမှာမပျော်နိုင်ဘူး။ तू ပြန်ထခြင်းနဲ့အဲ့ဒါဖခင်သားရဲ့နှလုံးသားဖြစ်တယ်။ဒါဒီထဲမှာမလွတ်မြောက်နိုင်တဲ့သူဒီနေ့ဖခင်ခင်တင့်ကိုလွတ်မြောက်ခြင်းပေး။လွတ်မြောက်ခြင်းကစင်မြန်အောင်ခြင်းပဲ။ Hallelujah
။ဒီ season အဖြစ်သင်ရဲ့အသက်တာမှာကောင်းချီးဖြစ်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကိုယ်ွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်အတွက်အဆင်ပြေရှိနေပါတယ်။ YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါဘူးဒါအပြင် Facebook မှာလည်း The City Yangon ကိုရိုက်ထည့်လိုက်တဲ့အခါတင်းအချက်အလက်တွေ post တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ် The City Podcast ကိုနားထောင်တိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်တောင်းကြီးမင်္ဂလာများခံစားမိကြောင်းကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ